Welcome to the Voice of America in Burmese.
Mingla menekhin ma shin 2019 ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ line meter 2450 51တို့ကနေဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်ပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနက်ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်။အမေရိကန်ပြည်တော်စုမှာ73နှစ်အတွင်းသီးခြားပြစ်ခတ်မှုနှစ်ခုမှာလူပေါင်း29ဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ချီထံရရခဲ့ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေအကြောင်းအစဉ်ခန်းစားပါဝင်မြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအချက်လက်ရှာဖွဲ့ကဒီကနေ့ရှင်းလင်းတင်ပြဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။မော်တော်ဆိုင်ကယ်ကိုစီနဲ့ကဘာပတ်ခီးသွားနေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာနော်ဝေးနိုင်ငံကိုရောက်ရှိနေပြီးဒီလအကုန်မှာတော့ဗြိတိန်နိုင်ငံကိုရောက်ဖို့ရည်မှန်းထားတယ်လို့ပြောပါတယ်
။တန်တန်ကိုကျွန်တော်လက်ကွန်လာရောက်မှာ။ဒီလအကုန်လောက်ကျွန်တော်ရောက်မယ်လို့ညွှန်မှန်းထားပါတယ်ခင်ဗျ။ပြောပြထားတာပါ။ကျွန်တော်ဒီကြားထဲမှာပြင်ရဆက်ရောက်မယ်။
ဒါကတော့မော်တော်လော့ခီးသွားနှစ်ဦးပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါပကံရင်ချင်းမှုအမွေနှစ်နဲ့ပတ်သက်ပြီးတော့မြမရေးရာဆွေးနွေးကမ်းမှာတင်ပြဖို့လည်းရှိပါတယ်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်မြမပြည်ကပေးစာကဏ္ဍစာရာတွေကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာ73နှစ်အတွင်းတပ်နက်သမား2ဦးရဲ့တီးခြားစီပစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ချီထံရရခဲ့ပြီးတဲ့နောက်ဒီလူစုလူဝေးတွင်ပစ်ခတ်မှုတွေရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်တို့ဖော်ထုတ်နေကြပါတယ်။Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တို့ကရက်ဆက်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတေဆုံးခဲ့ရသူတွေကိုလေးစားမှုအနေနဲ့အစိုးရအဆောက်အုံတွေမှအလံတွေကိုနောက်9ရက်အထိတိုင်တဝက်လျှော့ချလွှင့်ထူဖို့အမေရိကန်သမ္မတ Donald Trump ကတနင်္ဂနွေနေ့မှာညွှန်ကြားပါတယ်။အမေရိကန်သမ္မတ Trump ကနိုင်ငံတွင်းမှာမုန်းတီးမှုတွေအတွက်နေရာမရှိဘူးလို့ပြောဆိုပြီးအနာဂတ်မှာတိုက်ခိုက်မှုတွေမဖြစ်ရအောင်လုပ်စရာတွေအများကြီးရှိတယ်လို့လည်းပြောပါတယ်။တပ်ဖြတ်မှုတွေဟာစိတ်ကျန်းမာရေးဆိုင်ရာပြဿနာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုလိုက်ပြီးတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တော့တနင်္လာနေ့မနက်ပိုင်းမှာအကြေတဝင့်ကြီးညာချက်ထုတ်မယ်လို့လည်းပြောပါတယ်။ Ohio ပြည်နယ် Dayton မြို့ကညပိုင်းအလဲအပတ် area မှာတနင်္ဂနွေနေ့မနက်အစောပိုင်းကြီးကပ်အပိုတွေနဲ့အတူကြီးကဝတ်ထားတဲ့တနတ်သမားကပြစ်ခတ်ပြီးတမိနဲ့မပြည့်ခင်အချိန်မှာပဲရဲကသူ့ကိုအသေးပြစ်တက်ခဲ့တာပါဒီတနတ်သမားအမျိုးသားကသူ့ရဲ့ညီမအရင်အပါဝင်လူ၉ဦးကိုပြစ်တက်ခဲ့ပြီးအနည်းဆုံး29ဦးဒဏ်ရာရတဲ့အထက်မှာလည်း၄ဦးကအပြင်းအထန်ဒဏ်ရာရပါတယ်ဒီတိုက်ခိုက်မှုမှာတော့တနတ်သမားကအသက်24နှစ်အရွယ်ခေါနာဘက်တူရဲဖြစ်တယ်လို့ရဲကယုံကြည်ထားပါတယ်။တနတ်သမားခေါနာဘက်ကတော့ဒေတန်ကဒေတာကောလိပ်တစ်ခုကစိတ်ပညာကျောင်းသားတူဖြစ်တယ်လို့လူမှုကွန်ရက်မှာတွေ့ပါတယ်။တနတ်သမားရဲ့ပြစ်ခတ်ရတဲ့ရွေချက်ကိုတော့ရဲကမပြောသေးပါဘူး။သေဆုံးသူတွေထဲမှာလူပြူ၃ဦးနဲ့ African American 6ဦးပါပြီးတနတ်သမားကတော့လူပြူဖြစ်တယ်လို့ရဲကပြောပါတယ်။Texas ပြည်နယ် El Paso မြို့က Walmart Store ဆိုင်ကြီးမှာတနတ်သမားတဦးလက်ချက်နဲ့အနည်းဆုံးလူ20သေဆုံးပြီး26ဦးဒဏ်ရာရခဲ့ပြီး73နာရီအကြာမှာ Ohio ပြည်နယ်မှာတိုက်ခိုက်မှုဖြစ်ခဲ့တာပ
ါ။တရားခဏ်တွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းရေးဆိုတဲ့အငင်းပွားဝယ်ဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်မှာဆန္ဒပြနေကြတာအခုဆိုရင်သတင်းကိုပတ်တဲ့ဝင်လာခဲ့ပြီးတနင်္ဂနွေညတုန်းကအကြမ်းဖက်ဆန္ဒပြမှုတွေအထူးကယုံနှင်းနှင်းတဲ့ရဲတွေကိုရှောင်းတိန်နိုင်တဲ့နီးလန်းတွေကိုစာသုံးလာကြပါတယ်ဆန္ဒပြသူတွေဟာ New Territories ကနေဟောင်ကောင်ကျွန်းအဲဒီကတဆင့်စိတ်ကန်းကိုပြန်ဖြတ်ပြီးခိုလုံးမြောက်ဖက်မှာစူဝေးဆန္ဒပြကြတာဖြစ်ပါတယ်ဆန္ဒပြသူတွေဟာသူတို့ရဲ့လောက်ကင်နိုင်စွမ်းကိုလူမှုကွန်ရက်မီဒီယာတွေကနေတဆင့်ပြသခဲ့ကြပါတယ်နီးလန်းတွေအရဆန္ဒပြသူတချို့ဟာသတ်မှတ်ထားတဲ့နေရာကိုရောက်လာပြီးအတားအဆီးတွေလုပ်ရင်းအဓိကရုံးနှိမ်နှင်းရေးရဲတွေရောက်မလာချိန်ထိအဲဒီနေရာမှာရှိနေတာပါအုပ်စုတစုကတော့ရဲကမျက်ရည်ယူဖို့နဲ့ပြစ်တာကိုရင်ဆိုင်နေတော့မှနောက်မှရှိနေတဲ့နောက်တစုကအများရင်ကိုတုံးပြီးနောက်နေရာတစ်ခုမှသွားပြီးဆန္ဒပြကြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီဥပဒေကြမ်းကိုပြန်လည်ရုပ်သိမ်းလိုက်ပြီးလက်ရှိမငြိမ်မသက်မှုတွေနဲ့ပတ်သက်လို့တောင်းပန်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကအုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့နဲ့ပြုရင်ပြောင်းလဲရေးလုပ်ဖို့ရဲတွေအင်အားသုံးနာကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။
ပါရှန်ပင်လယ်ခွေအတွင်းကနေပြည်ပရင်းနှံတင်သင်္ဘောတစ်စင်းနဲ့သင်္ဘောဝန်ထမ်း9ဦးတို့ကိုပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်ကဖမ်းဆီးထားတယ်လို့နိုင်ငံပိုင်သတင်းကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။ဒါဟာဆိုရင်အီရန်တော်လှန်ရေးပြည်ဆောင်တပ်ဘက်ကတလနီးပါအတွင်းတတိယအကြိမ်ဖြစ်သင်္ဘောတစ်စီးကိုဖမ်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းက Hormuz ရေလက်ကြားမြောက်ပိုင်းဖာစီကျွန်းနီးမှာသင်္ဘောကိုဖမ်းဆီးတာလို့အီရန်ပြည်ဆောင်တပ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အီရန်ရဲ့လောင်စာလီတာ9သိန်းမှောင်ခိုတည်ဆောင်လာတဲ့သင်္ဘောဟာဆိုရင်တခြားသင်္ဘောတွေစီကနေပြောင်းရွှေ့တင်ဆောင်လာပြီးပါရှန်ပင်လယ်ကွေ Arab နိုင်ငံတွေစီကိုတည်ယူပို့ဆောင်ပေးနေတာဖြစ်တယ်လို့ပြည်ဆောင်တပ်ပြောကိုကိုးကားပြီးနိုင်ငံပိုင် IRNA သတင်းကဖော်ပြပါတယ်။ဆိုရင်လောင်စာထုတ်လုပ်တဲ့ပါရှန်ပင်လယ်ကွေအာရဗ်နိုင်ငံတွေစီကိုအီရန်ရဲ့လောင်စာတွေဘာကြောင့်တည်ဆောင်တာလဲဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး။ဒါပေမဲ့လည်းကမ္ဘာရေနံကုန်သွယ်ရေးမှာအီရန်ရဲ့ရေနံကိုဖြတ်တောက်ဖို့ရည်ရွယ်တဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့ထိပ်တန်းကုန်ပစ္စည်းရေနံကိုမှောင်ခိုကူးတက်မဲ့အပေါ်အီရန်အစိုးရကစိုးရိမ်နေတာပါ။အီရန်အစိုးရတစ်စီတစ်ပိုင်းထောက်ပံ့ထားတဲ့ရေနံတွေထဲကနေ့စဉ်လီတာ8တန်းလောက်ဟာရေနံပို့ပြီးတော့ဈေးကြီးတဲ့နိုင်ငံတွေစီကိုမှောက်ခိုကူးနေတယ်လို့အီရန်မီဒီယာကပြီးခဲ့တဲ့လတုန်းကသတင်းထုတ်ပါတယ်။ဖန်ဆီးထားတဲ့သင်္ဘောရဲ့အမည်နဲ့ဖန်ခန့်ထားရတဲ့သင်္ဘောသားတွေကဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာတော့အီရန်သတင်းမှာဖော်ပြမထားပါဘူး။ဘာရင်းအခြေစိုက်အမေရိကန်တပ်မဟာငါကတော့ဖန်ဆီးခံရေနံတင်သင်္ဘောနဲ့ပတ်သက်တဲ့သတင်းအချက်လက်မရှိဘူးလို့ပြောပါတယ်။ဗြိတိန်ဘက်ကတော့ဗြိတိန်အလန်တင်သင်္ဘောတွေအလုံးဘယ်မှာရှိတယ်ဆိုတာကိုသိရှိထားပြီးဖန်ခံထားရတဲ့အထက်မှာလည်းဗြိတိန်နိုင်ငံသားတွေပါတဲ့အနေအထားမရှိဘူးလို့ပြောဆိုထားပါတယ်ရှင်
။ Indo-Pacific ဒေသအတွင်းမတည်မငြိမ်ဖြစ်အောင်တရုတ်တို့ရဲ့လှုပ်ဆောင်ချက်တွေကိုအမေရိကန်ကောက်ွယ်ရေးဝန်ကြီး Mark Esper ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အဲ့ဒီဒေသကိုတွားရောက်တဲ့ပထမဆုံးခီးစဉ်မှာပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုဩစတြေးလျနိုင်ငံသားရေးဝန်ကြီးတို့နဲ့အတူဆစ်ဒနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးအက်စပါကတရုတ်တို့ရဲ့ရန်လိုပြီးမတည်မငြိမ်ဖြစ်အောင်လုပ်နေတဲ့စိတ်အနှောင့်အယှက်ဖြစ်စရာလုပ်ရက်တွေကိုအမေရိကန်အနေနဲ့ပြက်ပြက်သားသားဆန့်ကျင်သွားမယ်လို့သတင်းတောက်တွေကိုပြောပါရယ်တောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားဝယ်ကျွန်းစုတွေနဲ့ပတ်သက်လို့တရုတ်ကစီးရီးတည်ဆောက်မှုလုပ်တာကိုအက်စပါနဲ့ပွန်ပီယိုတို့ကထောက်ပြကြသလိုတရုတ်အစိုးရကအခြားနိုင်ငံတွေရဲ့ညာနာပစ္စည်းမူပိုင်ခွင့်ခိုးယူရမှာရောပေါ့စီတဲ့လျှော့ပြီးစီဝါအမျက်ထုတ်မှုကိုပါလုပ်နေတယ်လို့ဆွဆွဲပါတယ်တရုတ်ကသီရိလင်္ကာနိုင်ငံကိုအကျွေးပြီးစေခဲ့ပြီးသီရိလင်္ကာစိတ်ကန်းကိုနှစ်ပေါင်းတရာနီးပါးထိန်းချုပ်ဖို့ရယူခဲ့ပုံကိုပြောဆိုပုံရပါတယ်နိုင်ငံရေးဝန်ကြီးပွန်ပီယိုကတော့အမေရိကန်နဲ့တရုတ်ဘယ်နိုင်ငံကိုမိတ်ဆွေအဖြစ်ရွေးချယ်ကြမလဲဆိုတာသူမေးမှမဟုတ်ကြောင်းတနင်္ဂနွေနေ့ကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုမြန်မာဘိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆန်ရအချက်လက်ရှာဖွဲ့ကထုတ်မဲ့မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေအကြောင်းအစဉ်ခန်းစာအပါအဝင်မြန်မာရေးအခုနောက်ဆုံးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်။ကုလသမဂ္ဂရဲ့မြန်မာဆန်ရအချက်လက်ရှာဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကဦးဆောင်မှာဖြစ်ပြီးအဖွဲ့ဝင်ဖြစ်တဲ့ခရစ္စတိုဖာဆရိုတီလည်းပါဝင်မှာပါ။ဂျကာတာစံတော်ချိန်နေကင်း12နာရီမြန်မာစံတော်ချိန်နေကင်း17နာရီခွဲမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အစီရင်ခံစာကိုလည်းအဲ့ဒီအချိန်မှာထုတ်ပြန်မှာဖြစ်ပြီးအစီရင်ခံစာအချင်းချုပ်ကိုတော့မြန်မာဘာသာနဲ့လည်းထုတ်ဝေမှာပါ။ကုလသမဂ္ဂရဲ့မြန်မာဆန်ရအချက်လက်ရှာအဖွဲ့ရဲ့အပိသက်အစီရင်ခံစာကိုတော့လာမယ့်17မလ16ရက်နေ့မှာလူ့အခွင့်အရေးကောင်စီကိုတင်သွင်းဖို့လည်းစီစဉ်ထားပါတယ်။ကုလသမဂ္ဂအချက်လက်ရှာအဖွဲ့ဘက်ကတော့မွတ်စလင်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံလာရေးကြိုးပမ်းမှုအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံမှုအလုံးဖြတ်တောက်ဖို့တိုက်တွန်းထားတာပါ2019ခုနှစ်ဩဂုတ်လအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖြိုခွင်းမှုတွေဟာဆိုရင်လူမျိုးတုံ့သွားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာလို့အချက်လက်ရှာအဖွဲ့ကအရင်ကစွပ်စွဲထားတာပါ မြန်မာဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလည်းလက်တင်မခံပါဘူး။ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တရားစွဲဖို့ကိုလည်းကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံကခမာနီကွန်မြူနစ်ပါတီသဘောတရားရေးရာအကြီးအကဲဟောင်းနှုံချာဟာတင်းနှင်းတွေနဲ့ကကွဲလွန်သွားပြီဖြစ်ပါတယ်။သူကွဲလွန်ချိန်မှာအသက်63နှစ်ရှိပြီးခမာဆိုဗီယက်ဖရန့်ရှစ်ဆေးရုံမှာကွဲလွန်သွားတာပါ။ခမာနီကောင်းဆောင်ဟောင်းနှစ်ဦးဖြစ်တဲ့ခီယူဆန်ဖန်နဲ့နှုံချာတို့ကိုပြီးခဲ့တဲ့2018နိုဝင်ဘာလထဲမှာထောင်ဒဏ်တသက်အပြစ်ပေးခဲ့တာဖြစ်ပါတယ်။သူတို့ကတော့ဒီအမှုတွေကိုသူတို့မကျူးလွန်မှုမရှိကြောင်းညင်းဆိုခဲ့ပါတယ်။
အိန္ဒိယနဲ့ပါကစ္စတန်ကြားပိုက်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယဘက်ကတပ်ဖွဲ့တွေထတ်တိုးချထားပြီးထောင်နဲ့ချီတဲ့အလဲအပတ်လာရောက်သူတွေအလုံးဒေသကနေထွက်ခွာဖို့ညွှန်ကြားထားတာနဲ့အတူစစ်တပ်တွေတင်းတင်းကြပ်ကြပ်ချထားပြီးမတိမငြိမ်ဖြစ်နေတဲ့နှစ်နိုင်ငံနယ်စပ်မှာတင်းမာမှုတွေတိုးလာနေပါတယ
်တနင်္လာနေ့နေ့နဲ့ခေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတပုတ်ကိုနားဆင်ရမှာပါမော်တော်ဆိုင်ကယ်ကိုစီနဲ့ဆွန့်ဆွန့်ဆာဆာကဘာပတ်ခီးသွားနေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုဆိုရင်နော်ဝေးနိုင်ငံကိုရောက်ရှိနေပြီးရောက်ခဲလာတဲ့အာတိတ်ဆဝိုင်းဒေတာတွင်ရှိနေတဲ့ဥရောပတိုက်မြောက်ဖက်အစွန်းကိုအရောက်မောင်းနှင်နိုင်ခဲ့ကြပါတယ်ဒီဩဂုတ်လကုန်ပိုင်းမှာတော့ဗြိတိန်နိုင်ငံကိုရောက်မယ်လို့မော်တော်လော့ခီးသွားနှစ်ဦးကရည်မှန်းထားကြောင်းပြောပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာနော်ဝေးနိုင်ငံကိုဖင်လန်ကနေမောင်းနှင်လာခဲ့ကြတာပါ၄ရက်ကြာနော်ဝေးခီးစဉ်အတွင်းဥရောပတိုက်ရဲ့မြောက်ဖက်အစွန်းဆုံးနေရာဖြစ်တဲ့နော်ဝေးနိုင်ငံမြောက်ပိုင်းကမာဂရီရော့ဂျွန်မြောက်ဖက်စွန်းအငူကိုအရောက်မောင်းနှင်ခဲ့ကြပြီးအဲ့ဒီနေရာရောက်ရှိချိန်မှာမော်တော်လော့ Facebook ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့သလိုခီးသွွားမှတ်တိုင်အစ် site ထူနိုင်ခဲ့တဲ့အတွေ့အကြုံတွေကိုသူတို့နှစ်ဦးလုံးကအခုလိုပြောပြပါတယ
်။ဥရောပတိုက်ရဲ့မြောက်ဖက်စွန်းကားနဲ့သွားလို့ရတဲ့ကားတို့စပိန်တို့ဆိုင်ကယ်တို့အများကြီးပဲလာကြတော့မှစပိန်နေတော့ပေါ်တက်ပြီးတက်ဝင်ရလို့ရတယ်။အဲ့ဒီနေရာဒီပါကဘာလုံးပုံစံလေးတော့ပေါ့နော်။အဲ့ဒါလေ
း North Cape ကိုခေါ်တဲ့ကျွန်တော်မြောက်ဖက်အကြဆုံးနေရာပေါ့နော
်ဥရောပတိုက်ရဲ့
မြောက်ဘက်အကြဆုံးနေရာ map ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီနော်ဝေးရဲ့ဟိုးဘက်အစွန်းဆုံးကျွန်းလေးတောင်မှအဲ့ take ဆုံးလေးနားမှာ down လေးနားမှာကျွန်တော်တို့ GPS လေးနဲ့ရိုက်ပြီးတော့ကျွန်တော်တို့ဟိုပြပေးပါမယ်ဘလောက်အစွန်းရောက်သွားလဲဆိုတော့တော်တော်လေးကိုအစွန်းရောက်နေရပါဒီနေရာလေးက
ဒီကမြောက်ဘက်ဆုံးပဲ
ကဘာကြီးကိုအလုံးလိုက်ကြည့်လိုက်ဝင်ရိုးစွန်းတိုင်းကဟိုးဘက်မှာပဲမြင်ရတော့ဟိုးဘက်မှာဘာမှမရှိဘူးဒီကျွန်တော် Greenland တို့ရေခဲတောင်တွေရေခဲတွေဒါပဲရှိတော့ကဘာလုံးကိုကြည့်လိုက်တဲ့ဆိုရင်ထိတ်တက်တက်ပေါ့နော်ဒါဟိုဘက်မှာမြင်ရမယ်အဲ့ဒါနဲ့ကြည့်လိုက်ရင်ဒီဘက်ကဒါကုန်းပိုင်းဖြစ်သွားတာပေါ့ကုန်းပိုင်းဆိုတော့ဒီနေရာလေးကဒါတကယ်ကိုတမိုင်းဝင်နေရာလေးပါအဲအကြောင်းမကျွန်တော်တို့ရောက်ပြအောင်လာလိုက်တာပါအ
ာတိတ်ဆဝိုင်းဒေသရာသီဥတု AB ကျန်းတက်တဲ့ဒဏ်ကိုကြံ့ကြံ့ခံပြီးပင်လယ်နဲ့ကပ်နေတဲ့အဝေးပြေးလမ်းမကြီးတစ်လျှောက်မော်တော်ဆိုင်ကယ်မောင်းနှင်ခဲ့ကြပုံကိုလည်းအခုလိုသူတို့နှစ်ဦးလုံးကဆက်ပြောပါတယ
်။ရာတီတော့အရင်အေးပါရဲ့အထူးသဖြင့်စီးနေချင်းအရင်အေးပါတယ
်။စောင်းရတီတော့ဘလို့နေမှန်းမသိဘူး။ကျွန်တော်တို့ကရာတီလာ
ရာတီတော့တော်တော်လေးကိုသူတို့ကိုနိုင်ပါချမ်းနေတာသူတို့လည်းပြောရဲ
။ဟုတ်တယ်။သူတို့ဒီမှာနေရတဲ့လူတွေတော့မတော်ချမ်းတာလေ
။
ပြီးခဲ့တဲ့နှစ်ကနော်ဒီချိန်အဲ့ဒါဆိုတော့ကျွန်တော်နောက်ဆုံး3နိုင်လောက်သွားတဲ့မြို့လေးမှာသူက
30
လောက်ကူလာ
။ဟုတ်တယ်
။8 9ပဲရှိတော့တယ်သူ
။ဒီညာလေးကိုကျွန်တော်အော်တာနေတဆင့်လာတာ။အော်တာဆိုတော့အဲ့တိုင်းလို့ပုံစံပါပဲ
။အဲ့သူတို့
တော်တော်လေးတောင်ကြားရတဲ့မှာ
စကားအနေနဲ့တော်တော်ဆ
င်းတာ။အင်းန
ော်။ရုရှားရဲ့ဒီဘက်ဒီမွန်ဂိုလီးယား
။ဆိုအဲ့တိုင်းကျွန်တော် 3 နိုင်ခွဲတော့လာရတာ။ပြီးရောကျွန်တော်ဒီမှာဒီနေရာလေးလာလာပြီးတော့အဲ့တိုင်းနေရာပြန်သွားမှာဖြစ်ပါ။ဒီနေရာပုံမှန်ညာဘာမှမရှိဘူး။ကျွန်တော်လမ်းတစ်လျှောက်ကပင်လယ်ကမ်းနေရန်နားလောက်ကိုကပ်ပြီးတော့ဆောက်ထားတဲ့လမ်းနေလာတာပါ။လမ်းလေးတော်တော်လာတယ်။ဓာတ်ပုံလေးလုံးဝမရတဲ့ဘာလို့ကျွန်တော်ဒီနေရာအရင်ရောက်လာမယ်ဆိုပြီးတော့
အားလုံးကလည်းပြောနေတာရာသီဥတုကကြောက်ဖို့ကောင်းတယ်
။ဟုတ်တယ်ဟုတ်တယ်
။အရင်ရောက်တော့သွားလဲဆိုလို့ကျွန်တော်လည်းရောက်လာတာ။
ရောက်လာတာ။ဟိုသူကမိနစ်ပိုင်းတွင်းရာသီဥတုကပြောင်းလဲနေတော့လေဒီမှာ
။ကဘာပေါ်ကထူးခြားတဲ့နေရာရီစီအရောက်မောင်းနှင်ဖို့အတွက်လဲဖြတ်တန်းသွားတဲ့နိုင်ငံတွေကဒေသခံတွေအခြားခီးသွားတွေနဲ့ပြောဆိုအကြံဉာဏ်ယူခဲ့ကြကြောင်းလဲဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကပြောပါရတယ်။ဒါ့အပြင်နော်ဝေးနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနဲ့တိုင်းသားမိသားစုအတော်များများကလည်းသူတို့စီအရောက်လာဖို့ဖိတ်ခေါ်ကြတဲ့အကြောင်းကိုလဲဆိုင်းစွန်ဖားကပြောပါရတယ်
။ပြီးတော့ဒီမှာလဲကျွန်တော်တို့မြန်မာတွေတော်များများဖိတ်ခေါ်ကြရကြ။ဟိုကျွန်တော်တို့ကလည်းလမ်းကြောင်းမှာရှိရဆိုရင်တော့ကျွန်တော်တို့ ဝင်ပါတယ်ဟိုလမ်းကြောင်းနဲ့အရင်ဆန့်ကျင်ဘက်ဖြစ်နေမှလားကျွန်တော်မတွေ့ဖြစ်တာပါဟိုတကယ်ဖြစ်နိုင်တော့ကျွန်တော်အလုံးတွေ့ချင်ပါတယ်ဟိုလမ်းမှာဒီမှာရှိနေတဲ့လူတွေအလုံးနဲ့
အရင်ကရထားတဲ့ရုရှားကနေဖင်လန်နော်ဝေးခီးစဉ်အစားရုရှားကနေပိုလန်ကိုမောင်းပြီးမှအဲ့ဒီကနေတစ်ဆင့်ဘော်တစ်ဒေသသုံးနိုင်ငံဖြတ်ပြီးဖင်လန်ဘက်ကိုပြန်ပြီးမောင်းနှင်ခဲ့ရတဲ့အဖြစ်အပျက်ကိုလည်းစိုင်းစွန်ဖားကအခုလိုရှင်းပြပါဗျ
။ဖင်လန်ကိုကျွန်တော်ကစင်ပီတာဘတ်ဆန်နဲ့မကူဘဲနဲ့ကျွန်တော်ဒီဘက်နဲ့ကူလိုက်တာအဓိကတော့နော်ဝေးဖင်လန်နဲ့ဆွေဒင်မှာကျွန်တော်အချိန်လေးနည်းနည်းပို့လို့ချင်တာပါ။ကျွန်တော်ရုရှားမှာကျွန်တော်နှစ်ပတ်နီးပါးတော့ကြာသွားတော့ကျွန်တော်အချိန်လေးနည်းနည်းနည်းလာနည်းလာတော့ကျွန်တော်မပါလို့လဲဆိုတော့ကျွန်တော်ဒီအက်စတိုးနီးယားနဲ့တစ်ဆင့်စင်ပီတာဘတ်ကနေကျွန်တော်ဖင်လန်ပြန်ဝင်ရမယ်အားလေးရှိတယ်အဲ့ဒီအောင်ကျွန်တော်ကစင်ပီတာဘတ်ကိုမဝင်မဲနဲ့ကျွန်တော်အက်စတိုးနီးယားနေကရူးဇ်ကိုစီးဖြစ်တော့တာပါဒီကရူးဇ်ကလည်းနှစ်နာရီခွဲပဲကြာတယ်တကယ်ပြောရရင်ကျွန်တော်အချိန်ကနှစ်ရက်ခွဲလောက်ကိုထွက်လာတာပါနော
်ဒီကနေ့မှာတော့ဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးဩဂုတ်လအကုန်မှာဗြိတိန်နိုင်ငံလန်ဒန်အထိရောက်ဖို့ရည်မှန်းထားကြောင်းသူတို့နှစ်ဦးကအခုလိုပြောပါတယ
်လန်ဒန်ကိုကျွန်တော်
လက်ကူလာရအောင်နော်
ဒီလကုန်လောက်ကျွန်တော်ရောက်မယ်လို့ညွှန်မထားပါခင်ဗျပြောပြထားတာပါကျွန်တော်ဒီကြားထဲမှာပင်ညာရေးဆက်ရောက်မလဲဆိုတော့အဲဆိုင်ကြီးဦးတဲ့ရလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်ရောက်တော့ပါလား
ရောက်တော့ပါပါဆိုတော့အားလုံးအာကျွန်တော်လည်းအားပေးနေလူတွေအားလုံးကျေးဇူးတင်ပါတယ်အားလုံးပူတိုင်းမြေတားကြောင့်ကျွန်တော်အားလုံးအဆင်ပြေပါတယ်ခင်ဗျာ
BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနေနေတဲ့ Motor Lock ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားတာဖြစ်ပါတယ်ရှင်ဆက်လက်တင်ပြမယ့်မြမရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ပကံကရှေးဟောင်းအမွေနှစ်တွေရေရှည်တည်တဲ့အောင်ထိမ့်သိမ့်ဖို့ UNESCO နဲ့ဘလို့ပူးပေါင်းဆောင်ရွက်နေတယ်လဲဆိုတာမြမနိုင်ငံဆိုင်ရာ UNESCO အဖွဲ့ရုံးရဲ့နိုင်ငံတကာပူးပေါင်းညှိနှိုင်းရေးမှူးဒေါက်အုံမာမျိုးနဲ့ VOA ဒေါက်ခင်စိုးဝင်းတို့ရန်ကုန် VOA ရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
World Heritage ပေါ်တဲ့ UNESCO ကနေပြီးတော့ World Heritage ကမ္ဘာအမွေအနှစ်စည်ရင်းဝင်အဖြစ်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကြိုးပမ်းချက်ကလေးတွေပေါ့နော်အချင်းချုပ်ပြီးပြောပြပေးပါလားရှင
်ပကံဒေတာကိုကျမတို့က2013လောက်တည်းကနေစပြီးတော့စူးစမ်းခဲ့ကြပါတယ်အဲ့တော့အဓိကကတော့ကမ္ဘာအမွေနှစ်ဝင်ခြင်းကျမတို့ကနှစ်ချက်ရှိတာပေါ့တစ်ချက်ကတော့ဒီဒေတာကဘာလို့ကမ္ဘာအမွေနှစ်ဝင်တဲ့လဲဆိုတာကိုဖော်ပြရတယ်အဲ့တော့ပကံမှာရှိတဲ့ဖျားပထိုးစီရီတွေပြီးတော့ဒီလောက်နေရာကလေးမှာဖျားပထိုးတွေပေါင်း3000ကျော်ရှိနေတဲ့အခြေအနေပေါ့ဒါမျိုးလေးတွေကတခြားဖြစ်နေရမှာမရှိဘူးကမ္ဘာမှာဒီတနေရာတွေပဲရှိတယ်သူရဲ့ဘိသူကပညာလဲရအနုပညာလဲရဒါတွေကဘလောက်ထိတောင်မှတိုးတက်မြင့်မာခဲ့တယ်ဒါ17ရာစုကနေ17ရာစုအတွင်းမှာပကံဒေတာရဲ့ဖွံ့ဖြိုးတိုးတက်ခဲ့ပုံဒီထေရဝါဒဗုဒ္ဓသာသနာတွေပြန့်ပွားခဲ့ပုံဒါတွေကိုဟိုတင်ပြနိုင်ဖို့အတွက်ဟိုလေးလာချက်တွေဟိုသူတေသနာပြချက်တွေကိုလုပ်ရတယ်နောက်တစ်ခုကတော့ဒီလောက်တော့မှရေးကြီးတဲ့ဒီအမွေနှစ်တွေကိုဘယ်လိုမျိုးနည်းနဲ့စီမံထိန်းသိမ်းမလဲပြီးတော့ဘာလို့လဲဆိုတော့ပကံကအမွေနှစ်ကြီးပဲမဟုတ်ဘူးဒေတာကန်တွေလည်းနေတယ်အဲ့တော့ဒေတာကန်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးရဲ့အမွေနှစ်ကိုထိန်းသိမ်းရေးကိုဘယ်လို balance ပြအောင်ညီမျှမျှချေချေအောင်လုပ်မလဲဆိုတာတွေကိုလည်းစဉ်းစားရတယ်။အဲ့ဒီပေါ်မှာမူတည်ပြီးတော့မှဒီ management plan ပေါ့စီမံခန့်ခွဲ plan ကိုလည်းရေးဆွဲခဲ့ရတယ်ပေါ့။ဆိုတော့အဓိကကတော့ဒီ nomination to CEO လို့ခေါ်တဲ့ကမ္ဘာအမွေနှစ် center ကိုအစိုးပြုလာတင်တဲ့နေရာမှာဒီပကံဒေတာရဲ့ရေးပါပုံတံမိုးရှိပုံတွေရဲ့အဲ့ဒီတံမိုးတွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာတွေကိုဖော်ပြတဲ့စီမံခန့်ခွဲရေးစနစ်တွေကိုဒါ2013နှစ်ကစလုပ်ခဲ့တယ်။ဒါ2018မှာကျမတို့ကဒီဟာတွေကို February 1ရက်နေ့မှတိုင်ခင်ပေါ့။အဲ့တော့2018 January လကုန်ပိုင်းမှာကမ္ဘာအမွေနှစ်စင်တာကိုသာသနာ့ရေးရှင်ချင်းမှုဝင်ဌာနအနေနဲ့တင်ပြနိုင်ခဲ့ပါတယ်။ကျမတို့ကဒီ2019ဒီအခုဇူလိုင်6ရက်နေ့မှာကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးမှာပကံဒေတာဟာကမ္ဘာအမွေနှစ်ဒေတာအဖြစ်ကိုဒါတရားဝင်ရောက်ရှိသွားခဲ့တာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါ။အဲ့တော့6နှစ်ကာလမှာစူးစမ်းခဲ့ကြတာပေါ့နော်။အဲ့တော့အဲ့6နှစ်ကာလစူးစမ်းရတဲ့အထက်မှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါလဲရှင်။
ဟိုပထမဆုံးကတော့ဒေတာကန်နေအနေနဲ့ကဟိုကြောက်စိုးရင်ကြောက်လန္တာတွေရှိတယ်သူတို့မှာ1990တုန်းကတွေ့ကြုံရှိတယ်ပကံမြို့ဟောင်းထဲမှာနေတဲ့လူတွေကမြို့တစ်ကိုအတင်းအဓမ္မရွှေကင်းခံခဲ့ရတယ်ပေါ့နော်ဆိုတော့အခုလည်းဒီလိုမျိုး UNESCO World Heritage ကိုဝင်နေဆိုလို့ရှိရင်ထပ်ပြီးတော့ရွှေကြအောင်မလားဆိုတဲ့သူတို့စိုးရင်ပူပန်မှုတွေရှိတယ်အဲ့ဒါတွေကိုနားလည်အောင်ရှင်းပြရတယ်အဲ့တော့အဓိကကတော့ဒီကမ္ဘာအမွေနှစ်ကိုဒီစီစဉ်ဆောင်ရွက်တဲ့အဖွဲ့အစည်းက UNESCO အဖွဲ့ဆိုတာကုလသမဂ္ဂအဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကိုထိခိုက်တယ်လို့ကတော့လုံးဝလုံးလို့မရဘူးပေါ့နော်နောက်တစ်ခုကကြတော့ဒီအမွေနှစ်ဒေတာတဲ့မှာ ဟိုယူနက်စကိုဝင်သွားလို့ရှိရင်မြန်မာနိုင်ငံအုပ်ချုပ်ရတာမဟုတ်တော့ဘဲနဲ့ဟာယူနက်စကိုကနေပြီးတော့နိုင်ငံသားတွေကလာပြီးတော့အုပ်ချုပ်တော့မှာပဲဆိုတော့ဒီလိုစိုးရိမ်မှုတွေလည်းရှိတယ်။ဒီပဲ
တလွဲကောက်ပြီးတော့
ကောက်တယ်ပေါ့နော်။ဆိုတော့အဲ့ဒါမျိုးကလည်းလုံးဝမဟုတ်ပါဘူး။ယူနက်စကိုမှာဥပဒေလည်းမရှိဘူး။ဟာဟိုဟိုထောင်ချတာရောဖန်စီတာရောဘာမှလည်းလုံးလို့မရပါဘူး။ဒါဒီသက်ဆိုင်ရာနိုင်ငံအဖွဲ့ပေါ့။ဒီသက်ဆိုင်ရာနိုင်ငံဆိုတာကလည်းဒီယူနက်စကိုအဖွဲ့ပေါ့ဒီကမ္ဘာ့အမွေအနှစ် Convention World Heritage Convention 1972ကိုဝင်ထားတဲ့မြန်မာနိုင်ငံအနေနဲ့ကသူ့ရဲ့မြန်မာနိုင်ငံအစိုးရကပဲမြန်မာနိုင်ငံမှာရှိတဲ့တည်ဆဲဥပဒေနဲ့အညီစီမံအုပ်ချုပ်ရတာဖြစ်ပါတယ်။ UNESCO အနေနဲ့ကတော့ဒီအမွေအနှစ်တွေဟိုထိမ့်သိမ်းတဲ့နေရာမှာနည်းပညာအကူအညီပေးတာရယ်စီမံခန့်ခွဲတဲ့ဘိုင်းမှာနည်းပညာအကူအညီပေးတာရယ်ဒါမျိုးကိုပဲလုပ်တာဖြစ်ပါတယ
်။နောက်တစ်ခုကလေကျွန်မဟိုစိတ်ပူတာပေါ့နော်။ဒီပုဂံဒေသမှာဒီတကယ်ရှေးဟောင်းဖျားပထိုးတွေကိုဟုတ်ခစ်တုံးကပေါ့နော်စစ်ဆိုးရလက်ထက်မှာထိတင်နေတဲ့ကိစ္စတွေရှိတယ်။နောက်ပြီးတော့ဟိုပင်ရန်နေနဲ့ပြန်ပြီးတော့ပေါ့လေဟိုပြုတ်ပြင်းမွတ်မတ်တဲ့သဘောမျိုးနဲ့ဟိုအပေါ်ရန်သဘောလေးတွေအပေါ်ရန်ကြောလေးတွေပြင်ခဲ့တာတွေရှိတာပေါ့။အဲ့ဒီဟာကလေဟိုငရင်လှုပ်တဲ့ခါကျတော့တော်တော်လေးကိုပြက်စီးသွားတာလဲမျက်မြင်ကိုယ်လေးပေါ့ချွတ်ချွတ်ဆိုလို့ရှိရင်ဒီပုဂံဖျားမှာလူရေးပိုက်လုံးကြီးတွေပါကြီးထည့်ပြီးတော့လှုပ်ခဲတာကြီးလည်းရှိတာပေါ့။အဲ့ဒီဟာတွေနဲ့ပတ်သက်လို့ UNESCO ဘက်ကထောက်ပြတာရှိပါလားရှင်။
โอเคအဲ့တော့ကျမတို့ကဒီဘာပဲပြောပြောဒီ1990နောက်ပိုင်းမှာပုဂံရဲ့ရှေးအောင်မွေနေ့တွေကိုပြင်ဆင်တဲ့နေရာမှာတော့လကောက်တချို့နေရာတွေမှာအစ်စ်ပေါ့လေတိဆောက်တဲ့နေရာမှာတော့လကောက်ဒီထိမ့်သိမ်းရေးရောတိဆောက်ရေးဘက်မှာရောအားနည်းချက်တွေအများကြီးရှိခဲ့တာကိုတွေ့ရတယ်။အဲ့တော့အဲ့ဒီဟာတွေကိုဘယ်လိုနည်းနဲ့ကျမတို့ကပြန်လဲကုစားမလဲပေါ့နော်။အဲ့ဒီအတွက်ကိုကျမတို့ rectification guideline ပေါ့ဘယ်လိုအစင်လိုက်အစင်လိုက်ဒါတွေကိုပြန်လဲကုစားမလဲဆိုတာကိုလည်းဟိုအချိန်တစ်ခုအတိုင်းတာပေါ့နော်။အဲ့လိုမျိုးပေးပြီးတော့မှပြန်လဲပြင်ဆင်ဖို့ဆိုတာကိုလည်းအကြံပေးထားတာရှိပါတယ်။ဒီနေရာမှာလည်းနည်းနည်းဟိုအခက်အခဲလေးရှိတာကဒီဖျားတွေအကုန်လုံးကပကံခစ်ကဖျားတွေမဟုတ်တော့တာလည်းရှိတယ်ပေါ့နော်။အခုမှအစ်စ်တည်တာလည်းရှိတယ်။ဒီနိုင်ငံတကာရောပြည်တွင်းကရောပညာရှင်တွေအလုံးဆုံးဖြတ်တာဒါတွေအလုံးကတော့အမွေနှစ်တော့အမွေနှစ်ပဲဒါပေမဲ့တိဆောက်ရေးဘိုင်းမှာမှားတာပြင်ဆင်ရေးဘိုင်းမှာမှားနေတဲ့ဟာတွေကိုလည်းတဖြည်းဖြည်းပြန်လဲပြင်ဆင်ရင်းနဲ့မှသူတို့ရဲ့တံမိုးလေးတွေကိုလည်းမြင့်တက်လာအောင်လုပ်မယ်ဆိုတော့ဟိုဆောင်ရွက်ချက်ဒီစီမံချက်ကလေးကိုချပြီးတော့ပေါ့လေဒါတွေအလုံးကိုပဲပကံရဲ့ကမ္ဘာ့ဝင်နေစင်းနဲ့မှဝင်ပါဖို့အတွက်ကိုတော့ဟိုစီမံဆောင်ရွက်ခဲ့ကြပါတယ်ရှင
်ခိုင်ပြင်းနေမြောက်ဦးမြို့ကိုသွားတဲ့အခါမှာဒီမြောက်ဦးမှာရှိတဲ့ဖျားပထိုးတွေကိစ္စပေါ့နော်အဲ့ဒီဟိုအင်မီတာမှာသူကလည်းပကံတက်တော့ဟိုနောက်ကျပါတယ်လေဒါပေမဲ့သူလည်းရှေးဟောင်းမြို့တော်တစ်ခုပါပဲအဲ့ဒီမှာဒီလမ်းခင်းနဲ့ဒီစောက်လို့ရေးလုတ်သားတွေကနေပြီးတော့ဒီကြောက်တုံးတစ်ခုကိုသူတို့မိုင်းခွဲလိုက်ပါတယ်ခွဲတော့အပိုင်းစာလေးထွက်လာတဲ့ဟာလေးကကြောက်စာဖြစ်နေတယ်အဲ့ဒါမျိုးပေါ့လေသူတို့ကတော့ဒါတမင်လုတ်တာတော့မဟုတ်ဘူးဒါပေမဲ့သူတို့အနီးနားမှာရှိတဲ့ကြောက်တုံးကိုသူတို့ခွဲလိုက်တာပေါ့လေအဲ့တော့ဒီလိုမျိုးကြောက်စာတစ်ခုကိုဟိုခွဲပြစ်လိုက်တဲ့အဆင့်အထိရောက်အောင်ပြည်သူလူထုကအသိပညာအမြဲတမ်းနည်းနေတာတွေ့ရပါတယ်အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ပညာပေးဖို့ရောဆရာမတို့ဘယ်လိုများစဉ်းစားထားပါလဲရှင
်ဟုတ်ကဲ့အဲ့ဒါမျိုးတွေကမြန်မာနိုင်ငံမှာဟိုဖြစ်လေဖြစ်တာရှိနေတဲ့အခြေအနေပေါ့နော်ပုဂံဆိုလို့ရှိရင်ပုဂံရဲ့ဒီအဆောက်အုံတွေဟိုအများစုပါဖြင့်အုံနဲ့စောက်ထားတာပေါ့နော်ဒါပေမဲ့ကြောက်နဲ့စောက်ထားတာတွေလည်းရှိတယ်အဲ့ဒီကြောက်နဲ့စောက်ထားတာ၄ခုပဲရှိတဲ့အထက်ကမှတစ်ခုကဒီဟိုဘာခေါ်လဲဆိုတော့ပိဋကတ်တိုက်ပေါ့အဲ့ဒီပိဋကတ်တိုက်ကလန်းခင်းတဲ့ထဲပါသွားတယ်တစ်ခုလုံးကိုဖြိုးပြီးတော့မှလန်းခင်းလိုက်တယ်ဆိုတော့အဲ့ဒါလိုမျိုးတွေလည်းဖြစ်ခဲ့ပူတာရှိတယ်ပြီးတော့ခုနဆရာမထောက်ပြတယ်လို့ပြောနိုင်ငံကြီးတွေမှာရေးချစ်တာမျိုးတွေဆိုတော့ဘာဖြစ်လို့လဲဆိုတော့ပြည်သူကမသိဘူးဒီပကံမှာဆိုရင်ဟိုဒီအမွေနှစ်ပေါင်း400ကျော်မှာနိုင်ငံကြီးတွေရှိတယ်အဲ့တော့နိုင်ငံကြီးတွေဒီလောက်အများကြီးရှင်းဟိုနှစ်ပေါင်း800လောက်ကနိုင်ငံကြီးတို့တစုတူပြီးတွေ့နေတာဆိုအရှိတောင်အရှာမှာဒီနေရာပဲရှိတော့တာနားမလဲတဲ့ခါကျတော့သူတို့ကလေအဟောင်းနေပဲပုံနေအဟောင်းနေပါပြီဆိုစေးတစ်တုတ်လိုက်တာမျိုးတွေလည်းရှိတယ်ဒီလိုရှောက်ပြီးတော့ရေးချစ်သွားတာမျိုးတွေလည်းရှိတယ်ဆိုတော့အဲ့ဒါကပညာပေးလဲလုတ်တဲ့နေလို့ကျွန်မထင်တယ်တကယ်လို့ပညာပေးကာလအတိုင်းအတာတစ်ခုကြော်သွားပြီဆိုလို့ရှိရင်လေဟိုပြစ်ဒဏ်လေးတွေပေးတာပေါ့နော်ဥမာ fine ချတာမျိုးတို့အဲ့လိုမျိုးလေးတွေနဲ့လေဟိုထိမ့်သိမ်းဖို့လဲလိုမယ်လို့ထင်တယ
်ဒီပုဂံဒေသဒီ UNESCO ဝင်တဲ့အတွက်ကြောင့်မလို့ဂုဏ်ပြုပေးတဲ့အကြီးအကျယ်ကျင်းပခဲ့ပါတယ်အဲ့မှာဒေါအောင်ဆန်းစုကြည်ပြောထားတာလေးရှိပါတယ်သူကဘာလဲဆိုတော့ဒီကမ္ဘာအမွေနှစ်စီးရင်ဝင်ဖြစ်ခြင်းအတွက်အကျိုးကျေးဇူးတွေရှိပါတယ်တဲ့မြမယဉ်ကျေးမှုအမွေနှစ်ဒီကမ္ဘာအတိလာမယ်နောက်ပကံဒေတာမှာရှိတဲ့ဒရက်ရှိဒရက်မဲ့ယဉ်ကျေးမှုအမွေနှစ်တွေနဲ့ယဉ်ကျေးမှုသဘာဝပတ်ဝန်းကျင်ကိုကမ္ဘာအဆင့်မီကာကွယ်ထိန်းသိမ်းနိုင်မယ်ခီးသွွားလုပ်ငန်းတွေပုံမဖွံ့ဖြိုးတိုးတက်လာမယ်။နောက်ဒေသခံတွေအလုပ်ကိုင်းခွင့်လန်းတွေဝင်ငွေတွေတိုးပွားလာမယ်။အစသဖြင့်ပေါ့နော်။အဲ့တော့ဒီဒေသခံတွေဒီဝင်ငွေတိုးလာတာနဲ့အမျှဟိုခီးသွွားတွေလည်းလာမယ်ပေါ့။အဲ့ဒီအခါမှာဒီရင်ကျေးမှုအမွေနှစ်ဆက်ပြီးတော့ထိမ့်သိမ်းကြဖို့ရေရှည်တည်ရအောင်ပေါ့နော်အဲ့လိုထိမ့်သိမ်းရမယ်ဒီစိန်ခေါ်မှုတွေကလည်းအများကြီးဖြစ်လာမှာပါအဲ့ဒီခါကျတော့ဒီစိန်ခေါ်မှုတွေကိုဒီ UNESCO အဖွဲ့ကြီးတွေအနေနဲ့ပေါ့နော်ဒီတတ်မှတ်ထားတာရှိပါလားစီကံချက်တွေလေဥမာဒီဆောက်ဘလို့ဆက်ပြီးထိမ့်သိမ်းသွားမလဲဆိုတာမျိုးပေါ့လေ
ဟုတ်ကဲ့ဆင်အဲ့ဒါလည်းပဲဒီပကံကိုကမ္ဘာအမွေနဲ့တင်ကလေးရပေါ့နော်ကမ္ဘာအမွေနဲ့ဒေတာတခုဖြစ်လာလို့ရှိရင်ခုနတိုင်မင်ခန်ကြီးပြောခဲ့တဲ့မင်းကမ ပါတယ်လို့ပဲဟိုဧည့်သည်ကပို့ရောက်လာမှာပေါ့အဲ့တော့ဧည့်သည်ပို့ရောက်လာတဲ့အများသူကဒီဟို positive ကော negative ကော impact တွေကရှိလာမှာပေါ့ကောင်းကျိုးရောဆိုးကျိုးရောရှိလာမယ်အဲ့ခါကျတော့ကောင်းကျိုးကတော့ဒေသခံတွေရဲ့အလုပ်ကံခွင်လန်းတွေပို့လာမယ်ဝင်ငွေတွေပို့ရလာမယ်အဲ့ဒါမှန်နေကိုယ့်ရဲ့ယဉ်ကျေးမှုဝင်တွေကိုလည်းကဘာနဲ့ဝင်သိလာမယ်နောက်ဆိုးကျိုးတွေထဲမှာကျတော့လေအဲ့လိုလူများများလာတဲ့အတွက်ကြောင့်ပို့ပြီးတော့ထိခိုက်ပျက်စီးမှုတွေလည်းဖြစ်လာနိုင်တယ်ဥပမာဟိုမှာ45 seater လို့ဗစကားကြီးတွေအများကြီးဒီတရဘာတကားကိုဝင်ထွက်နေမယ်ဆိုလို့ရှိရင်တရဘာတကားရဲ့ချန်ခိုင်မှုတွေကဒါရေးကြီးလာမယ်စသဖြင့်ပေါ့နော်မျိုးစုံပေါ့ဒါကျမဒါတစ်ခုအနေနဲ့ဥပမာပေးပြီးပြောတာပါအဲ့ဒါတွေကိုဘယ်လိုမျိုးစီမံဆောင်ရွက်တင်တယ်လဲဆိုတာကိုလည်းဒီအမွေနှစ်တင်စဉ်ကလေးကပဲ management plan ဆိုတဲ့စီမံခန့်ခွဲရေးထဲမှာဒါပါပါတယ်ရှင့်အခုချိန်ပေါ့လေကမ္ဘာအမွေနှစ်ဝင်သွားပြီဆိုတာနဲ့ဒါဇလန်းကဆုံးသွားတာမဟုတ်ဇလန်းအခုမှစပါပါဆိုတော့အဲ့ဇလန်းအစမှာကစီမံအုပ်ချုပ်တဲ့လူတွေအနေနဲ့ကဒီအမွေနှစ်တင်စဉ်ကကိုပြောဆိုထားတဲ့အတိုင်းပေါ့နော်ဂရိကဝတ်တွေအတိုင်းကိုဒီစီမံခန့်ခွဲရေးတွေကိုစတင်လှုပ်ဆောင်မှုလည်းလိုပါတယ်အဲ့ဒီနေရာမှာအသိပညာပေးတာရောဟိုတူးချင်းတစ်ဖွဲ့ချင်းနဲ့ကပဲဆောင်ရွက်လို့လည်းမရဘူးအားလုံးကပူးပေါင်းပြီးဆောင်ရွက်ရမယ်ဥပမာတန်တန်းနဲ့ရင်ကျေးမှုဝင်ဌာနဟိုတယ်ခီးဝင်ဌာနနောက်ပြည်ရေးရေးထွေထွေအုပ်ချုပ်ရေးစသဖြင့်ပေါ့နော်အကုန်လုံးမန္တလေးတိုင်းဒေသကြီးစိုးရဖွဲ့မကွေးတိုင်းဒေသကြီးစိုးရဖွဲ့ဒါတွေအားလုံးကပူးပေါင်းပြီးတော့မှဟိုဒီပကံကိုဘယ်လိုပုံစံနဲ့စီဒီလိုဟိုစီမံခန့်ခွဲရေးအတိုင်းစီမံအုပ်ချုပ်ပြီးရင်ပုဂံကိုဘလို့ဖြစ်ချင်လဲဆိုတော့ပုဂံရဲ့ vision ပေါ့အဲ့ဒါမျိုးကိုလည်းဟိုကြိုတင်ပြီးတော့စဉ်းစားပြီးတော့မှလှုပ်သိမ့်နေပါပြီ
ကျွန်တော်တို့ဟိုတလုံးတော့ကဒီမန္တလေးမှာရှိတဲ့ရွှေချောင်းပေါ့နော်ရွှေချောင်းပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဒီ USAID ရဲ့ဒီ American တန်ယုံရဲ့နောက်ပြီးတော့ဒီ World Monument Fund ရဲ့ပေါ့သူတို့ရဲ့ဝင်ဝင်ပံ့ပိုးပြီးကူညီနေကြတယ်ပေါ့အဲ့ဒီမှာကူညီနေတဲ့ဒီဘဘူးဆရာကြီးတွေပေါ့နော်လက်သမားဆရာကြီးတွေနောက်ပြီးတော့ဒီအင်ဂျင်နီယာတွေကနေပြီးတော့သူတို့တစ်ဖက်မှာဒီခြေချောင်းပြုပြင်လုပ်နေတဲ့ထိန်းသိမ်းနေတဲ့တစ်ချိန်ထဲမှာပဲအားတဲ့အချိန်မှာအဲ့မန္တလေးအနီးတစ်ဝိုက်မှာရှိတဲ့ထက်တန်းကျောင်းတွေမှာသွားပြီးတော့သူတို့တွေရှေးဟောင်းပစ္စည်းတွေကိုဘလို့ထိန်းသိမ်းနေပေါ့သူတို့တွေကလည်းဒီအင်းချင်းဒီကမ္ဘောဒီးယားနိုင်ငံတို့ထိုင်းတို့သွားပြီးတော့သူတို့တွေဘလို့ထိန်းသိမ်းလဲအယုဒ္ဓယာသွားတယ်သူတို့ဒီဟိုအန်ကောဝတ်ကိုသွားတယ်သွားပြီးတော့သူတို့ဘလို့ထိန်းသိမ်းလဲသွားလေ့လာခဲ့ပါတယ်လေ့လာပြီးတော့သူတို့အတူယူစရာလေးတွေပေါ့နော်အဲ့ဒါလည်းသူတို့ယူခဲ့ပြီးတော့တကယ်ဘလို့ထိန်းသိမ်းသူတို့လက်ရှိလက်တွေ့လုပ်နေတဲ့ဟာပေါ့ဒီအီတလီနိုင်ငံကပညာရှင်တွေလည်းပါတယ်အဲ့နိုင်ငံတကာကပညာရှင်တွေဝိုင်းကူနေတဲ့ဒီထိန်းသိမ်းတဲ့နီးစနစ်ပေါ့နော်မပြတ်မပြတ်ထိန်းသိမ်းတဲ့နီးစနစ်ကလေးတွေသူတို့ကဒီလိုအသိပညာပေးတဲ့အနေနဲ့အားတဲ့အချိန်မှာထက်တန်းကျောင်းတွေမှာသွားပြီးတော့သူတို့ပညာပေးလုပ်ငန်းလေးတွေလုပ်နေတာတွေ့ခဲ့ရပါတယ်ဆရာမအဲ့တော့ပုဂံဒေတာမှာလည်းဒီလိုလေးလုပ်နိုင်လို့ရှိရင်လည်းကောင်းမလားလို့ပါ
ပုဂံမှာဆိုရင်အဲ့လိုအသိပညာပေးလုပ်ငန်းလုပ်ရင်လည်းမကောက်ပေါ့ပုဂံမှာလည်းဆရာမတို့သိတဲ့အတိုင်းပဲအမွေနှစ်တွေကဒါ3,000 4,000 ဒါတော့မှမတွေ့သေးတာကြီးလည်းရှိအောင်မှာပါအဲ့ခါကျတော့ဒီလောက် 5,000 လောက်လည်းဖြစ်ချင်းဖြစ်လာအောင်မှာပါတစ်ချိန်ကျရင်ဒါပေမဲ့အဲ့ဒါတွေကိုထိန်းသိမ်းမှုအတွက်ကဒီ artisan လို့ခေါ်တဲ့ဒီလက်မှုပညာရှင်ပိုင်းမှာကျတော့နည်းပါးပါတယ်အဲ့တော့ပုဂံခက်ကအုပ်ကိုဘယ်လိုလုပ်ခဲ့လဲဒီလိုအုပ်မျိုးကိုလိုက်ပြီးတော့ပြန်ဟိုလုတ်ပြီးလို့ရှိရင်ဟိုစားထိုးရမယ်ဟာမျိုးဘယ်လိုလုပ်မလဲဒီအင်္ဂလိပ်ပန်းလဲရာတွေကိုပြန်လဲပြုပြင်တဲ့နေရာမှာနိုင်ငံမကြီးကိုပြုပြင်တဲ့နေရာမှာဆိုတော့အများကြီးရှိပါတယ်အဲ့ဒီအတွက်ကိုလည်းပဲကျမတို့မှာလုံလောက်တဲ့ပညာရှင်တွေမရှိသေးပါဘူးအဲ့တော့အသိပညာပေးရုံနဲ့မှမကအောင်သင်တန်းကျောင်းလိုမျိုးလဲဖွင့်ဖို့ကလိုအပ်နေပါတယ်ဒါမှဟိုအန်ကောတို့ဘာလို့သွားမယ်ဆိုလဲဆရာမတို့လည်းတွေ့မှာပါသူတို့မှာအသီးစားအလုပ်ယုံတွေကိုရှိပါတယ်အသီးစားပညာရှင်တွေနဲ့ဥမာဒီပင်စင်ရေးအတွက်ကိုသီးသန့်ပေါ့လေဆိုအဲ့ဒါမျိုးတွေလုပ်ဖို့လိုတယ်အဲ့ဒီခါမှာစကားပြောလာမှာဘာလဲဆိုတော့ budget ပေါ့အဲ့တော့ဘာကြမရှိလို့မလုပ်နိုင်ဘူးဆိုတာမျိုးကလည်းဟိုမဖြစ်သင့်ဘူးပေါ့လေအခုဆိုလို့ရှိရင်ပကံရဲ့ဇွန်ဝင်ကြီးတွေကိုလည်းဒီလိုမျိုးအမွေနှစ်တည်းကိုပြန်လဲထိန်းသိမ်းတဲ့နေရာမှာသုံးဖို့ဆိုပြီးတော့မှခွဲတန်းချပေးထားရလည်းရှိပါတယ်ဆိုတော့ဒီခွဲတန်းကလည်းတကယ်ပဲဒီရှေးအောင်သူတင်တာဦးစီးဌာနနဲ့ဆက်ဆက်တဲ့တာဝန်ရှိတဲ့လူဟိုဝန်ကြီးဌာနတွေကိုရောက်အောင်ပြီးရင်အဲ့ဒီကနေပြီးတော့မှလည်းစနစ်တကျနဲ့အဲ့လိုသင်တန်းကျောင်းတွေဘာတွေကိုပြုစုပြောထောင်နိုင်ငံတကာပညာရှင်တွေနဲ့အတွေ့အကြုံတွေဖလှယ်ဆိုတော့ဒါမျိုးသူများနိုင်ငံလည်းသွားရောက်လေးလာဆိုတော့ဒါမျိုးတွေလည်းလှုပ်ဖို့ကတော့လိုအပ်နေပါပြီရှင
်ဟုတ်ကဲ့ပါပကံဒေတာကိုစီစီဆက်လက်ထိန်းသိမ်းနိုင်မှုကတော့အများကြီးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာပါရှင်။ကျေးဇူးတင်ပါတယ
်။အခုနားဆင်ကြရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုကျမတို့ VOE မြမပိုင်းရုပ်သံရဲ့တနင်္ဂနွေရုပ်သံမဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ VOE မြမပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်နနက်6:00ခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနိုင်ဝက်အတွက်တော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ဖို့ရှိပါတယ်။မြန်မာပြည်ကပေးစာကဏ္ဍထူးခြားဆန်းပြကပ္ပသတင်းများအစီအစဉ်တွေကိုနားမစင်ခင်မှာကျမတို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့တီတကူဆရာတော်ဖေဟာဘာမှားသွားတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။အခုရဲ့ပိုင်းတွင်လူတွေကြားအပြောအများဆုံးအင်တာနက်လူမှုကွန်ရက်စာမျက်နှာ Facebook မှာအပြတ်နှံဆုံးကိစ္စတစ်ခုကိုပြောပါဆိုရင်ပကံဒေသကိုကဘာပေါ်ကထိမ့်သိမ်းစောက်ရှောက်စရာနေရာတစ်ခုအဖြစ် UNESCO အဖွဲ့ကြီးကအသိမှတ်ပြလိုက်တာနဲ့ပတ်သက်ပြီးဒီလိုဆရာတော်ဖျားကြီးမှတ်ချက်ပေးမိကြားထားတဲ့6မိနစ်စာဗီဒီယိုဖိုင်အကြောင်းပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်28ရက်ပြည်ဦးလင်မြို့အောင်ချမ်းသာကျောင်းတိုက်ကသာသနိကအဆောက်အုံတွေစုပေါင်းရေစက်ချအောင်ပွဲအဖြစ်ကျင်းပတဲ့အခမ်းအနားအတွင်းဟောကြားတဲ့တရားထဲမှာအဲ့ဒီကိစ္စထည့်သွင်းမိကြားခဲ့တာပါ။ပြည်သူအများစုကြီးကတော့ဆရာတော်မိကြားတဲ့အထက်အချက်လက်တွေမှားယွင်းနေတာ၊ကောက်ချက်တွေလွဲချော်နေတာနဲ့ပတ်သက်ပြီးထောက်ပြခဲ့တာတွေ့ရပါတယ်။ဒီလိုဆရာတော်ဖျားကြီးရဲ့အရင်ရင်ကဟောကြားချက်တချို့မိကြားချက်တချို့ထဲမှာလဲခုလိုပဲတမိုင်းဆိုင်ရာအချက်လက်တွေလွဲမှားတာကောက်ချက်ချလွဲမှားတာမျိုးရှိခဲ့ပြီးအငင်းပွားပွဲမိကြားချက်တွေလည်းရှိခဲ့ဘူးတာပါပကံကို UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စဒီကူဆရာတော်ရဲ့မိကြားချက်ဘာတွေလွဲသွားသလဲရှေ့မှာရောဆရာတော်ဖျားကြီးဘယ်လိုတရားတော်တွေဟောကြားခဲ့ဘူးသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်အဲ့ဒီကြောင်းတင်ပြသွားပါမယ
်ဆရာတော်ဖျားကြီးကပကံဒေသကို UNESCO ကအတိအမှတ်ပြုလိုက်တဲ့ကိစ္စစိတ်ဝင်စားတဲ့အကြောင်းဒါကြောင့်အချက်လက်တွေကိုရှာဖွေဖတ်ရှုကြည့်တဲ့အကြောင်း1984ခုနှစ်မှာ UNESCO အဖွဲ့ကြီးကနေ American ပြည်ထောင်စုနှုတ်ထွက်လိုက်တဲ့အခါရန်ပုံငွေခန်း6တလောက်ဖြစ်သွားတဲ့အကြောင်းဒီအခါရန်ပုံငွေထည့်ဝင်သူတွေဟာ Islamic နိုင်ငံတွေပေါင်းစည်းထားတဲ့ OIC အဖွဲ့နဲ့ Arab တထေးတွေရေနံတထေးတွေဝိုင်းထည့်ကြတဲ့အကြောင်းအသင်းရဲ့တည်နေရာဟာလည်း American ပြည်ထောင်စု New York မဟုတ်တော့ဘဲအဇာဘိုင်ဂျန်ဆိုတဲ့နိုင်ငံရောက်သွားကြောင်းအဇာဘိုင်ဂျန်တီနီယာရှာလိုက်တဲ့အခါမွတ်စလင်နိုင်ငံတွေတဝက်ကွန်မြူနစ်နိုင်ငံတွေတဝက်ဝိုင်းနေတဲ့နိုင်ငံဖြစ်တဲ့အကြောင်းပကံကိုအဲ့ဒီအက်လိုက်တယ်ဆိုပြီးမိန်ပါတယ်ပကံဆိုတာဗုဒ္ဓရဲ့ယဉ်ကျေးမှုဖြစ်ပေမဲ့အဇာဘိုင်ဂျန်ကပေးတဲ့ပတ်စံနဲ့ထိမ့်သိမ်းစောက်ရှောက်ဖို့လုပ်ကြကြောင်းမြမအမွေနှစ်ကိုသူများပေးပြီးထိမ့်ခိုင်းတာဂုဏ်ယူစရာမရှိတဲ့အကြောင်းဟိုဘက်ကပေးတဲ့ပတ်စံနဲ့ဟိုဘက်ကလူတွေထိမ့်ဖို့လွှဲပေးလိုက်တာဟာတလွဲစပင်ကောင်းခြင်းပဲကိုင်းရှိစေဆိုပြီးမိန့်ကြားခဲ့တာပါဆရာတော်ရဲ့မိန့်ကြားချက်ကိုကြားနာလိုက်ရင်ပဲအချက်အလက်မှားယွင်းမှုအများကြီးတွေ့ကြရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာ1984ခုနှစ်မှာ UNESCO ကထွက်လိုက်ပြီးမြင်နောက်ပိုင်း2002ခုနှစ်သမ္မတ George W. Bush လက်ထက်မှာပြန်လည်ဝင်ရောက်ခဲ့ပြီးသမ္မတ Trump အစိုးရလက်ထက်2019 January လရောက်မှနောက်တစ်ချိန် Israel နဲ့အတူထပ်ပြီးထွက်ခဲ့ပြန်ပါတယ်
အဓိကရန်ပုံငွေထည့်ဝင်သူတွေဟာလဲမွတ်စလင်နိုင်ငံတွေအပါအဝင် OIC အဖွဲ့မဟုတ်ပဲအဖွဲ့ဝင်နိုင်ငံအားလုံးကအချိုးကျထည့်ဝင်ကြတာမျိုးဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ဥရောပနိုင်ငံတွေကအများဆုံးထည့်ဝင်ကြတာပါ။အကြီးအကျယ်လွှဲမှားတာက UNESCO ရဲ့တည်နေရာဒါမှမဟုတ်ဌာနချုပ်အဇာဘိုင်ဂျန်ကိုရောက်သွားတယ်ဆိုတဲ့အချက်ပါ။ UNESCO စတင်တည်ထောင်တဲ့1946ကနေဒီကနေ့အချိန်ထိပြင်သစ်နိုင်ငံပါရီမှာပဲရုံးစိုက်ပါတယ်။နေစံဖွဲ့ဝင်နိုင်ငံတွေမှာအစည်းအဝေးတွေအလှည့်ကျကျင်းပတာဖြစ်ပြီး2019ခုနှစ်အတွက်အဇာဘိုင်ဂျန်မှာကျင်းပတာဖြစ်ပါတယ်။အချက်လက်တွေမှားယွင်းပြီးနောက်ဆရာတော်ကြီးနောက်ဆုံးကောက်ချက်ချတာကမြန်မာနိုင်ငံကလူတစုဟာဗုဒ္ဓဘာသာယဉ်ကျေးမှုအမွေနှစ်ပကံကိုမွတ်စလင်နိုင်ငံတွေလွှမ်းမိုးတဲ့အဖွဲ့အစည်းထိုးအပ်လိုက်တယ်ဆိုပြီးဆွတ်ဆွဲလိုက်တာပါပဲ။မြန်မာနိုင်ငံလိုဘာသာရေးကိုအထူးခိုက်မခံတဲ့တိုင်းပြည်အတွက်မိုးမီးလောင်သွားစေနိုင်တဲ့တည်ဆဲအစိုးရကိုပြဿနာတက်စေနိုင်တဲ့မမှန်မကန်ဆွတ်ဆွဲချက်လို့သတ်မှတ်နိုင်ပါတယ်
တကယ်တော့တီတကူဆရာတော်ရဲ့တရားတွေဟာဖိနှိပ်မှုပြင်းထန်တဲ့ဆရာနာရှင်အစိုးရလက်အောက်မှာတော့ပြည်သူတွေကြားကြော်ကြားပြန့်နှံ့မှုရှိခဲ့ပါတယ်။အကြောင်းကတော့ဆရာနာရှင်အစိုးရရဲ့ကမောက်ကမနိုင်လာပုံတွေကိုဗုဒ္ဓဒါနာယီလာဇက်တော်ရီနဲ့သွယ်ဝိုက်ခိုင်နိုင်ဟောကြားထောက်ပြနိုင်လို့ပါပဲ။ဒီအတွက်ပြည်သူတွေဟာတီတကူဆရာတော်ကိုဗုဒ္ဓသာသနာအတွက်တိုင်းပြည်အတွက်ပြည်သူတွေအတွက်မကြောက်မရွံ့ဟောရဲပြောရဲတဲ့ဆရာတော်ဖြစ်သက်မှတ်ပြီးကြီးညိုသဒ္ဓါပွားခဲ့ကြပါတယ်။2011ခုနှစ်နိုင်ငံမှာအပြောင်းလဲတွေဖြစ်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းဆရာတော်ရဲ့ပြောဆိုဆောင်ရွက်ချက်တချို့ဝေဖန်စရာပေါ်ပေါက်လာပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအတင်းကြီးပေါ်ပေါက်လာအောင်ကူညီပေးခဲ့ပေမယ့်တရားဝင်လုပ်ငန်းတာဝန်တွေမယူခဲ့ပါဘူး။အဲ့ဒီအချိန်မဘာသာအစည်းအဝေးတစ်ခုမှာဆရာတော်ကြီးကသမရဦးသိန်းစိန်အနေနဲ့ဒီ9နှစ်လောက်နဲ့သူ့ရဲ့လှုပ်ရှားရှိတာကိုလှုပ်လို့ပြီးဆုံးမှာမဟုတ်ဘူးသူ့အနေနဲ့ကတော့နောက်ထပ်သက်တမ်းတစ်ခုဆက်ပြီးတာဝန်ယူစေခြင်းနဲ့ဆိုပြီးမှတ်ချက်တစ်ခုမိန့်ကြားခဲ့ပါသေးတယ်ဒါနဲ့ပတ်သက်ပြီးပြည်သူ့ဆန္ဒလစ်လျူရှုတဲ့မိန့်ကြားချက်အဖြစ်ဝေဖန်ခံခဲ့ရပါတယ်နောက်တစ်ချိန်တော့2015ခုနှစ်အောက်တိုဘာလ4ရက်နေ့ကရန်ကုန်သူဝနမိုးလုံလေးလုံအားကစားရုံမှာလှုပ်တဲ့အမျိုးဆောင်ဥပဒေအောင်ပွဲအထိမ်းမှတ်အခမ်းအနားမှာမိန့်ကြားခဲ့တဲ့ဆရာတော်ကြီးရဲ့ဩဝါဒပါအဲ့ဒီအခမ်းအနားကိုတနိုင်ငံလုံးကအမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ဦးဆောင်ဆရာတော်တွေတန်ဃာတော်တွေနဲ့အဖွဲ့ဝင်တောင်းတဲ့ချီတက်ရောက်ခဲ့ကြပါတယ်အဲ့ဒီအချိန်ဆရာတော်ဟာအီရန်အစ္စလာမစ်သမ္မတနိုင်ငံကိုလေ့လာရေးသွားပြီးပြန်ရောက်လာခါစားပါအီရန်မှာဆိုရင်နိုင်ငံရဲ့အမြင့်ဆုံးမှရှိတဲ့ပုဂ္ဂိုလ်ဟာဘာသာရေးကောင်းဆောင်ဖြစ်ရမယ်လို့ပြထန်းထားကြောင်းအခြေခံစည်းမျဉ်းမှာနိုင်ငံရေးကောင်းဆောင်ရောနိုင်ငံရဲ့သမ္မတရောအကုန်လုံးကဘာသာရေးကောင်းဆောင်ကအကြီးဆုံးသူတို့တိုင်းပြည်မှာဖြစ်ရမယ်လို့ဖော်ပြထားကြောင်းမိန့်ပါတယ်။တပည့်တော်တို့တီထောင်စုမြန်မာနိုင်ငံမှာနိုင်ငံတော်တန်ခါနိုင်ကအဖွဲ့ကြီးကဘယ်အခြေအနေမှာရှိတယ်ဆိုတာဆရာတော်များအကုန်လုံးသိပါတယ်။နိုင်ငံရေးမှာလည်းသူအာဏာပိုင်ပဲ။ကျန်းမာရေးပညာရေးဘာသာရေးမှာလည်းသူတို့ကအာဏာပိုင်ပဲဖြစ်မယ်အဲ့ဒါကြောင့်မတူတာတွေအဲ့လိုရှိတယ်ဆိုတော့ကိုတပည့်တော်တို့တိုင်းသူပြည်သားပြည်သူတွေတန်ဃာတော်တွေသိရင်နောက်တက်เสียအဆင့်တွေအများကြီးရှိနေအောင်မယ်လို့တပည့်တော်ဒီလိုပဲယူဆတယ်လို့မင်းငယ်ပူပါတယ
်ဒီလိုပြောဆိုချက်တွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဆရာတော်ကြီးဟာမဘာသာအဖွဲ့ကြီးကိုပိတ်ပင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုအမြင့်ကြီးလင်ပုံမရဘူးလို့ယူဆနိုင်ပါတယ်အဲဒီကတစ်ဆင့်ဆန္ဒစောအချက်လက်တွေမှားယွင်းပြီးပကံရှိအောင်ဗုဒ္ဓဘာသာယဉ်ကျေးမှုအမွေအနှစ်ကိုမွတ်စလင်တိုင်းပြည်တွေလက်ထက်အပ်လိုက်တယ်ဆိုတာမျိုးမိကြတဲ့အခြေအနေထိရောက်သွားတယ်လို့ထင်မြင်ယူဆနိုင်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာနေ့နေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေမှာအပတ်စဉ်နှာစင်နိုင်ကြပါရရှင်
ရရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီလှည့်ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ကျောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆူပြီးတော့တင်စားသုံးနှုန်းပါတယ်နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့လူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးဖို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ဒါကတော့ကုသညုံစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
လာပါရှင်
ဗီအိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီအိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်တော်ရရှင်တွေအတွက်မေတ္တာတည်လက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံးဗီအိုကို Messenger ကနေပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါတယ်။ကျွန်မပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လမှာအလရခီထွက်နေတဲ့အတွက်ကြောင့်မလို့တော်ရရှင်နေမက်ဆန်ဂျာကနေရေးလာကြတဲ့စာတွေကိုတော်တော်များများမပြန်ဖြစ်ပါဘူး။အခုမှအဲ့တော်ရရှင်နေစာတွေကိုပြန်ပြီးတော့ဖွင့်ဖတ်ပြီးတော့ပြန်ကြားရပါမယ်နော်။မက်ဆန်ဂျာမှာစာရိုလေးနဲ့မေးလာတဲ့တော်ရရှင်ဆန်ဆန်ဝင်းကတော့မင်္ဂလာညချမ်းမှ VOE မြန်မာနိုင်ငံကဖမ်းယူရရှိနိုင်မဲ့ရေဒီယိုလိုင်းသိပါရစေတဲ့။ဟုတ်ကဲ့ပါ။အခုမက်ဆန်ဆန်ဝင်းကမက်ဆန်ဂျာကမေးလာတဲ့အတွက်ကြောင့်မလို့ကျွန်မမက်ဆန်ဂျာကနေပြီးတော့ကျွန်တော်တို့အော်တိုဘာလာတီ VOE ဒီရေဒီယိုအစီအစဉ်တွေကိုဖမ်းယူနိုင်မဲ့ရေဒီယိုလိုင်းတွေကိုပြန်ပြီးတော့အသေးစိတ်ပို့ပေးလိုက်ပါရနော်ရရှိမယ်လို့ထင်ပါတယ်ရှင်အခုလိုမျိုးသောရရှင်တွေလည်းတည်ကျင်တာတွေကို Messenger ကနေပြီးတော့စာရေးမေးနိုင်ပါတယ်နောက်ထပ်သောရရှင်တန်ဦးကလည်းသူကလည်း Messenger မှာမေးလာတာပါ PS ဆိုင်ကနေပြီးတော့နားထောင်လို့ရလားတဲ့ဟုတ်ကဲ့ကိုတန်ဦးကိုဖြေရမယ်ဆိုတော့ PS ဆိုင်ကနေနားထောင်လို့မရပါဘူး PS ဆိုင်နဲ့ဆိုရင်တော့ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းကြည့်လို့ရပါတယ်အဲ့မှာ DVV သတင်းဌာနတို့မြစ်စစ်မှသတင်းဌာနရုပ်သံလိုင်းတို့ကနေပြီးတော့ကျမတို့ VOE ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အွန်လိုင်းဖြိုးဆိုတဲ့သောရရှင်ကလည်းဒီအောက်ကလမှာပဲ Messenger ကနေပြီးတော့စာရေးပြီးတော့ပို့လာတာပါသူကတော့ထိပေါက်ပါစေလို့ဆုတောင်းပေးလာပါတယ
်မင်္ဂလာပါ VOE ဝန်ထမ်းများကျမ်းမာထိပေါက်နေပန်ရောက်နိုင်ကြပါစေတနေ့ကြရင် VOE ဝန်ထမ်းတယောက်ဖြစ်နေအောင်ကြိုးစားနေပါတယ်အခုမှဆယ်တန်းအောင်ကားစားမှုပညာရေးဆက်လက်သင်ယူရအောင်ပါပါ VOE ကိုခုနှစ်တန်းကျောင်းသားနားလည်တတ်တဲ့အရွယ်ကစပြီးနားထောင်ခဲ့တာအခုချိန်ထိပါ VOE ထာဝရအောင်မြင်နိုင်ပါစေ VOE မှာတာဝန်ထမ်းဆောင်နေကြသူများအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာကြပါစေ VOE မှာကျွန်တော်ရဲ့အတန် idol တွေရှိနေပါတယ်ဒီစာလေးကိုလေလိုင်းကတစ်ဆင့်ပြန်ကြားပေးစေလိုပါတယ်ခင်ဗျာ idol ဆိုတော့ဘသူများလဲမသိဘူးเนาะစဉ်းစားကြရပဲ
နောက်ဆုံးကတော့ကိုဇော်ဝင်းလိုင်ပြောလာတာပါကျွန်တော်အတန်အိုင်ဒယ်တွေရှိတယ်ဆိုလို့ဘသူတွေများပါလဲတဲ့ကိုဇော်ဝင်းလိုင်စာလေးဖတ်ရင်လည်းအတွေ့တွေပွားနေပါတယ်ဒီနေ့ကျရင် VOE ဝန်ထမ်းတယောက်ဖြစ်နိုင်အောင်ကြိုးစားနေပါတယ်တဲ့ဟုတ်ကဲ့ပါအောင်မြင်ပါစေလို့လည်းဆုတောင်းပေးပါတယ်နော်ကိုအောင်လိုင်ဖြိုးကထိပောက်ပါစေလို့ဆုတောင်းပေးတဲ့အတွက်ကြောင့်မလို့လဲကျွန်မမြန်မြန်လေးပြေးပြီးတော့ထီထိုးထားပါတယ်ထိပောက်ပါစေလို့လည်းဆုတောင်းပါတယ်ပေးတဲ့ဆုနဲ့ပြေးပါစေရှင်နောက်ထပ်အသိဉာဏ်လိုမေးခွန်းမေးလာပါတယ်ဆိုတဲ့သောရရှင်တယောက်ကတော့လက်ဖိုင်ဆွတ်အွန်ဖြစ်ပါတယ်ဒေတာကန်အတန်ကိုဒီခါတော့ကပြောသလိုပဲအင်္ဂလိပ်လိုရေးထားတာကိုကျွန်မစူးစမ်းပြီးအတန်ထွက်ထားတာပါအတန်ထွက်မှရင်ခွင့်လွတ်ပါရှင်သူဘာမေးထားလဲဆိုရင်တော့
VOA ကိုအားပေးနားဆင်နေသူတယောက်ပါ VOA app ကနှစ်ခု၃ခုရှိနေပါတယ်၃ခုစလုံး၃ကြည့်ပါတယ်အဆင်မပြေပါဘူးတစ်ခါလေးနားထောင်လို့ရတယ်တစ်ခါလေးနားထောင်လို့မရဘူး Android phone နဲ့ဆိုရင်ဘယ် app ကိုသုံးသင့်ပါလဲ recommend ပေးပါကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါ Android phone ကနေဘလို့ application တုံးရပါလဲဆိုလို့ကျွန်မအဲ့ application download လုပ်လို့ရတဲ့နေရာကိုဒီ Messenger မှာပြန်ပြီးတော့ပို့လိုက်ပါတယ်အဲ့ application ကို download ယူပြီးတော့နားဆင်ကြည့်ပါအဆင်ပြေပါလိမ့်မယ်ကြည့်ရှုအားပေးတဲ့အတွက်ကြောင့်မို့ဒီသောရရှင်လက်ဖိုင်ဆွတ်အောင်ကျေးဇူးတင်ပါတယ်နော်ဘာစီဆိုးဆိုးတဲ့တော်ရရှင်ကတော့ Messenger မှာစာတူတူလေးပဲရေးလာတာပါကျမအဲ့ဒါခုနကတော့ပြောသလိုမျိုးနွေရသည်ခွင့်ရရှိသွားနေတော့ငါပါမင်္ဂလာပါ VOE တဲ့မေးသနာကျော်ရဲ့မြန်မာပြည်ကပေးစာဒီမန္တလေးလာတော့ကလိုင်းပေါ်ကတွေ့ပူးလိုက်ပါတယ်တဲ့ဟုတ်ကဲ့ပါပြီးခဲ့တဲ့ဇွန်လဇူလိုင်လတော့ကဒီ American ပြောင်းစုနွေရသည်ကြောင့်ပဲရမှာကျမမြန်မာနိုင်ငံကိုတလရောက်သွားခဲ့တာပါဒီဘာစီဆိုးပြောသလိုပဲမန္တလေးကိုလည်းရောက်တစ်ဖက်ကစကိုင်းအင်းဝနောက်ပြီးတော့ကြောက်ပြောင်းနဲ့ပကံဘက်အထိပါရောက်ခဲ့ပါတယ်ရှင်လက်ခီတခြားမှာလည်း VOE သောရရှင်နေနဲ့တွေ့ကြရလို့အထူးဝမ်းသာပါတယ်။အဲတော့ကသောရရှင်တရားကိုစာရေးတာကိုလည်းကျွန်မအမှတ်ရမိပါတယ်။အဲ့ဒီသောရရှင်ကနောက်တစ်ခေါက်မန္တလေးလာရင်နဲ့လက်ဖက်ရည်တိုက်ပါမယ်တဲ့။ဟုတ်ကဲ့အဲ့ဒီစကားကိုနောက်နှစ်ကျရင်သာမမေ့ပါနဲ့လို့မှာချင်ပါတယ်နော်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ရွှေပြည်ဆိုတဲ့သောရရှင်ကတော့ဘလို့အစီအစဉ်မျိုးမှာပါဝင်လို့ရပါလဲဆိုတော့မေးလာတာပါ။ဟုတ်ကဲ့ပါ။ကျွန်တော်တို့ VOE သောရရှင်နေနေနဲ့ဝေဖန်အကြံပြုစာတွေရင်းဖွင့်လာတာတွေတေးသချင်းတောင်းလာတာတွေကိုအခုလိုမျိုးကျွန်မ VOE မြန်မာပိုင်းရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ဒါမှမဟုတ်လည်းသောရရှင်နေနေနဲ့မိမိတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းနဲ့ဆိုရင်တော့သူယုံကြည်ရအစီအစဉ်မှာဝင်ပြီးတော့ပါဝင်ပြောဆိုလို့ရပါတယ်။အဲ့လိုပါခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဖုန်းဆက်ပေးဖို့အတွက်ဖုန်းနံပါတ်လေးလှမ်းပို့လိုက်ပါ။နာမည်နဲ့ဖုန်းနံပါတ်နောက်ပြီးအလုပ်ကိုင်စသဖြင့်ပေါ့လေကိုယ့်ရဲ့အကြောင်းနည်းနည်းအကြံပြင်းပေးပို့လိုက်တယ်ဆိုရင်ကျမတို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့သူကပြန်ပြီးတော့ဖုန်းဆက်လာပါလိမ့်မယ် ဒါမှမဟုတ်အတန်းနဲ့ကိုယ်တိုင်ပါဝင်ကျင်တာမဟုတ်ဘဲနဲ့ကိုယ့်ဘာကိုစာရေးပြီးတော့ကျွန်မကိုဒီစီစဉ်မှာပါခြင်းနဲ့ဆိုရင်တော့ဒီ Messenger ကနေပြောလဲစာလှမ်းရေးနိုင်ပါတယ်။ email ပို့မယ်ဆိုရင်တော့ view မြန်မာပိုင်း email လိပ်စာ bami@viewnews.com ကိုစာရေးပို့နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကချင်ကလော်ဝါဆိုတဲ့တော်ရစင်ကလည်းရေဒီယိုခေတ်ထဲကနားထောင်လာတာအခုအင်တာနက်ခေတ်ထီပါတယ်ဟုတ်ပါရဲ့
နားထောင်လာတာနှစ်ပေါင်း20ကျော်ခဲ့ပါပြီအတန်မကြည်မလင်နဲ့နားထောင်ခဲ့တာအခုဆိုရင်ဖုန်းနဲ့အတန်ဖိုင်ဒေါင်းလုဒ်လုပ်ပြီးအတန်ကြည်ကြည်လင်လင်နဲ့နားထောင်ရလို့ကျေးဇူးတင်ပါတယ်ဒါပေမဲ့နှစ်ပိုင်းအစီအစဉ်ပဲရပြီးတော့ညပိုင်းအစီအစဉ်အတန်ဖိုင်တင်ထားတာမတွေ့လို့နားမထောင်ဖြစ်ပါဘူးတင်ထားတာရှိပါလားခင်ဗျာရှိတဲ့ဆိုရင်ဘယ်လိုယူရမလဲကျေးဇူးပြုပြီးပြောပြပေးစီလိုပါတယ်ဗျာ
ဟုတ်ပါတယ်ကချင်ကသရရှင်လော်ဝပြောတာအမှန်ပါပဲเนาะဒီသရရှင်ကအခုနောက်ဆုံးမှ Messenger ကိုရေးပြီးတော့ကျမတို့စီဆက်သွယ်လာတာမလို့သူ Radio Kit ထဲကနေပြီးတော့အခု Internet Kit ထိနားထောင်နေရယ်ဆိုတာတက်တည်အထင်ရှားတွေ့ရပါတယ်အထူးကျေးဇူးတင်ပါတယ်နောက်ထပ်ရင်ဖွင့်လာတဲ့သရရှင်တစ်ယောက်ကတော့ထိုင်းနိုင်ငံကပါထိုင်းနိုင်ငံနေထိုင်ခွင့်အတွက်နှစ်တိုင်းစီမံတဲ့တင်နဲ့ရင်ဆိုင်နေရပြီးတော့ပတ်စံနေပေးနေရပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်အောင်ကျော်နှုတ်ပါ
မင်္ဂလာပါ VOA ကျွန်တော်က VOA ပရိသတ်တယောက်ပါကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသား၄တန်းကျော်ကိုမြန်မာပြည်အစိုးရအတိအမှတ်ပြုရလားလို့ဦးစွာပထမမေးချင်ပါတယ်ကျွန်တော်တို့ထိုင်းရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာပြည်မှာအလောက်ကန်ရှားပါမှုကြောင့်သာလာရတာပါအပျော်လာကြတဲ့သူတယောက်မှမပါပါဘူးအခုမြန်မာနိုင်ငံသားတွေကနှစ်တိုင်းလိုလိုဗီဇာစာအုပ်တအုပ်လုပ်နေရပါတယ်ကျွန်တော်ဆိုရင်မနစ်ကပဲPJ စာအုပ်လုတ်ထားတာရှိသေးတယ်အခုဒီနေ့ MOU လုတ်ရတော့မယ်ကျွန်တော်တို့လုတ်အားတွေကထိုင်းဆိုရအတွက်ပဲဖြစ်နေသလားဒါမှမဟုတ်မြန်မာတန်ယုံကများလုတ်စားနေလားတော့မသိတော့ပါဘူးအခုမလုတ်မနေရဖြစ်လို့ VOA ကတစ်ဆင့်မြန်မာအစိုးရတည်အောင်တင်ပြပေးလိုက်ရပါတယ
်ကျွန်တော်က VOA ပရိသတ်တယောက်ပါဆိုပြီးတော့သရရှင်အောင်ကျော်နှုထိုင်းနိုင်ငံကရွှေပြောင်းလုတ်သားသရရှင်အောင်ကျော်နှုအခုလိုမြန်မာနိုင်ငံကတာဝန်ရှိအစိုးရကိုမေးခွန်းထုတ်လာပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာကြတဲ့အထက်မှာနောက်ထပ်သောရရှင်တယောက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဘယ်လိုများလုပ်ကြမလဲတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးပေးပါအောင်လို့ပြောလာပါတယ
်မင်္ဂလာပါ VOA ဖွဲ့စည်းပုံကိုလွတ်တော်တဲကနေပြင်လို့မရဘူးလို့ဦးကိုနီအဖာဝင်ပညာရှင်အများစုပြောတာကိုခဏခဏကြားဘူးပါတယ်85ရာခိုင်နှုန်းကျော်ထောက်ခံမှုရဖို့ကမဖြစ်နိုင်မဲနဲ့ NLD အစိုးရဟာဘာလို့အခုလိုလမ်းကြောင်းကိုသွားနေလဲဆိုတာစနေညဓာတ်ရိုက်လေးလိုင်းမှာမေးပြပါအောင်ခင်ဗျာဒီလမ်းရှိရင်ဘယ်လိုမျိုးဆိုတာကိုလည်းရှင်းပြသေးချင်ပါတယ် VOA ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစီခင်ဗျာ
ဟုတ်ကဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပုံမှန်တင်ဆက်ပေးတဲ့ကိုသားညွန့်ဦးတို့ကိုအောင်လွင်ဦးတို့ကြားပါရနော်ဒီတော့ရရှင်ဒီအကြောင်းလေးကိုဆွေးနွေးပြဖို့တောင်းဆိုလာတာပါအစီအစဉ်နဲ့မဆုံးခင်မှာတော့ခုနောက်ထပ်တော့ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင် Ethan Hunt ဆိုတဲ့တော့ရရှင်ရေးလာတာပါ
ဟိုတော့ကရေဒီယိုသတင်းတွေထဲမှာပါတဲ့တချင်းလေးရှိရင်တင်ပေးပါလားဗျာပြန်နားထောင်ခြင်းလို့ပါတချင်းနာမည်တော့မသိတော့ပါဘူးတချင်းစာသားလေးကကြိုတွေးထားလို့မရတဲ့လောကကြီးထဲမှာပျော်သလိုပဲသွားဆိုတဲ့တချင်းလေးပါခင်ဗျာ Baby you know my town never ha kanaba ပျော်သလိုပဲသွားကြိုတွေးထားလို့မရတဲ့လောကကြီးမှာဘူးမနေအောင်မလား
โอเคดีตอรัชินอีธานฮันเยลาโลจม่าดีทะชินเลโกเปลี่ยนเปียวนาถองဖြစ်ပါတယ်ရှင်ဒီตอรัชินเมลาတဲ့ทะชินလေးကကျမဟိုးအရင်နှစ်ပိုင်းတွေလောက်ကတင်ဆက်တဲ့စကားပြောကြရအောင်အစီအစဉ်မှာအဖွင့်ပါတဲ့ทะชินဖြစ်ပါတယ်မြန်မာနိုင်ငံက DNS ပြည့်စိတ်လေးမြောက်အဖွဲ့ရဲ့ပထမအဆုံးထွက်တဲ့ရောင်စုံချောကလက်ทะชินကိုရဲကပါကျမတို့ငယ်တုန်းကနားထောင်ခဲ့ရတဲ့ทะชินမလို့လဲကျမဆွဲဆွဲလန်းလန်းရှိခဲ့ပါတယ်ทะชินကောင်းစဉ်ကမစင်စားခြင်းทะชินများဖြစ်ပါတယ်နားထောင်လို့ရအောင်လို့ကျမကိုအီသန်ဟန်ကို Messenger ကနေစာပြန်ပြီးတော့ YouTube link လေးလည်းထည့်ပေးလိုက်ပါတယ်။အိမ်မှာဖွင့်ပြီးတော့နားထောင်လို့ရပါတယ်ရှင်။ကျမတို့ view ရေးစီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။သရရှင်တွေအတွက်မေတ္တာနဲ့ဆောင်နေနဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါသေးတယ်နော်။ကျမတို့ view ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒေလက်ဆောင်ဖြောပြပေးကြပါတယ်။ခုနကတော့ကိုအီတန်ဟန့်မေးလာလို့အဲဒီကျမအစီအစဉ်မှာအရင်တော့ကထုံးလွင်ပူရဲဆိုတဲ့တချင်းလေးနဲ့ပြန်ပြီးတော့ဖြောပြပေးချင်ပါတယ်ကျမအဲ့ဒီတချင်းလေးကိုပြန်နားထောင်ပြီးတော့လဲတချင်းလေးကိုငယ်တော့အတိုင်းပဲပြန်ပြီးတော့ကြိုက်နှစ်သက်တဲ့စိတ်ကခံစားမိလို့ view ရတော်ရရှင်နေနဲ့ကျမဝေမျှချင်တာပါ the ends ပြည့်စည်လေးများအဖွဲရဲ့မစင်စားခြင်းတချင်းများဆိုတဲ့တချင်းလေးကိုနားဆင်ပြီးတော့အားလုံးခံစားကြည့်ကြရအောင်ပါနော်ဆိုထားတဲ့မစင်စားခြင်းတချင်များဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ view ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်နှန်းချမ်းမြေ့ကြပါစေရှင်။မေးသနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာစီစဉ်ပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါပြီးခဲ့တဲ့သတင်းပတ်ကအိန္ဒိယနိုင်ငံမှာအမျိုးသားတယောက်ဝေကိုက်ခံရပြီးတဲ့နောက်သူကအဲ့ဒီမျိုးကိုပြန်ကိုက်ခဲ့ပါတယ်ဒါပရာဒိရှ်ပြည်နယ်ကရက်ကူမာဟာအိမ်မှာရက်ဆောင်နေတုန်းခလောက်မွေတကောင်ကအိမ်ထဲကိုဝင်ကြိုက်သွားတာပါ။သူကလည်းမွေကိုအပိုင်းပိုင်းဖြစ်သွားအောင်ပြန်ကြိုက်ခဲ့တယ်လို့အဖေဖြစ်တဲ့ဘာဘူရမ်ကပြောပါရယ်။သူ့ကိုရေးပေါ်စေရင်ကိုအမြန်ခေါ်သွားခဲ့ရပြီးဒေသခံမီဒီယာတွေရဲ့ဖော်ပြချက်အရကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါရယ်။ဆရာဝန်တွေကလည်းမွေကြိုက်လူနာတွေကိုတွေ့ပူပေမဲ့မွေကိုပြန်ကြိုက်ခဲ့ပြီးတော့အဲ့ဒီမွေကိုအိမ်နဲ့ထည့်ယူလာတဲ့လူနာကိုတော့မတွေ့ပူဘူးလို့ပြောပါရယ်။
ဒေသခံတွေကနောက်ပိုင်းမှာတီမွေကိုမြေမြုပ်တချို့ခဲ့ပါတယ်ရှင
်ရှင်သိနိုင်ငံရှေ့ဘက်ချမ်း hashway မြို့နာမှာကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတဲ့မီးဗုံးပြန်လွတ်တင်တဲ့ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ် Grand East Mondai Air Balloon ပွဲတော်မှာမီးဗုံးပြန်900လောက်ကိုတနအိအတွင်းလွှတ်ဖို့ကြိုးပမ်းခဲ့ကြပေမဲ့လည်း456လုံးပဲလွှတ်နိုင်ခဲ့တာကြောင့်2018ခုနှစ်ကစံချိန်နဲ့အတူတူဖြစ်သွားတဲ့အတွက်စံချိန်တော့မကျိုးခဲ့ပါဘူးမီးဗုံးပြန်အလုံး450ကျော်ကိုလွှတ်တင်ဖို့အတွက်ကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရပြီးတနအိအတွင်းအကုန်လေထဲရောက်ဖို့ဆိုတာလွယ်တဲ့အလုပ်တော့မဟုတ်ပါဘူးလို့ဒီပွဲကိုစီစဉ်သူတဦးကပြောပါတယ်အမေရိကန်လေထဲစစ်အခြေစိုက်စခန်းဟောင်းချမ်ပလီလို့နာမည်ပေးထားတဲ့လေယာဉ်ဝန်ကြီးထဲမှာမီးဗုံးပြန်တွေကိုဆယ်လုံးတန်းစီစတန်းစီထားပြီးတော့ဘယ်သူကဘယ်နေရာမှာထားမလဲဆိုတာကိုပါမြေပုံနဲ့ရေးဆွဲထားရတာပါမြေပုံပြန်အလုံးတရာနဲ့အစမ်းလေးကျင့်ပြန်တန်းတာတွေကိုလည်းတောက်ကြနဲ့စနေနေ့တွေတုန်းကပြုလုပ်ခဲ့ပါတယ်လော်ရင်းဒေတာမှာနှစ်နှစ်တစ်ကြိမ်ကျင်းပတဲ့ဒီပွဲဟာကမ္ဘာပေါ်မှာအကြီးဆုံးမြေပုံပြန်ပွဲတွေထဲကတစ်ခုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာစိန့်ဂျီကော့ပနီအထိမ်းအမှတ်ရိုးရာနဗန်းသက်ပြိုင်ပွဲကျင်းပခဲ့ပါတယ်ဆာစပက်ဒေတာမှာရှိတဲ့ဟန်စတိန်တောင်တန်းတွေပေါ်မှာဟန်စတိုဝါဒါမှမဟုတ်ဂျီကော့ဘီရန်ဂလန်လို့ခေါ်တဲ့ဆဲလ်တစ်ရိုးရာနဗန်းသက်ပွဲတွေကိုအမြင့်ပေ6500ကျော်တောင်ထိပ်ကွင်းပြင်ပေါ်မှာကျင်းပကြတာပါဒီဆဲလ်တစ်ရိုးရာနဗန်းပွဲကိုကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကကမ္ဘာရိုးရာယဉ်ကျေးမှုအမွေအနှစ်ဖြစ်နေ2010ခုနှစ်ကသတ်မှတ်ခဲ့ပြီးလွန်ခဲ့တဲ့နှစ်900လောက်ကတည်းကစတင်ခဲ့တဲ့ရိုးရာပွဲတစ်ခုဖြစ်ပါတယ်ဒီတောင်ထိပ်ကဆဲလ်စ်လူမျိုးတွေရဲ့အထွတ်အမြတ်ထားရနေရာလည်းဖြစ်ပါတယ်။အသက်6နှစ်အရွယ်ကစပြီးရှင်ပြိုင်လို့ရပေမဲ့လေဟက်မိုဝါအလန်စုအတွက်ကတော့အသက်19နှစ်နဲ့အထက်ဆဲလ်စ်ဘက်ဒေသခံတွေကိုပဲရှင်ပြိုင်ခွင့်ရှိပါတယ်။ဟက်မိုဝါအလန်စုဟာခက်ခက်ခဲခဲရှင်ပြိုင်ရတဲ့အတွက်တံပိုးကြီးတဲ့စုဖြစ်ပါတယ်။ဒီနှစ်အတွက်ပြိုင်ပွဲဝင်အယောက်90ကျော်ပါဝင်ရှင်ပြိုင်ခဲ့ပြီးတော့အသက်25နှစ်အရွယ်ခရစ်စတိုဖ်အီဘယ်ကပိုဆွဲသွားပါတယ်။ဘောဖြစ်ဖို့အတွက်အရေးကြီးဆုံးလိုအပ်ချက်တွေကလက်မြဲချေမြဲဖို့နဲ့ခွန်အားအများကြီးရှိဖို့လိုပါတယ်ရှင
်အခုနားဆင်ခဲ့ရတဲ့ထူးခြားစမ်းများကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့အပတ်စဉ် TV Magazine အစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။အ
မေရိကန်ပြည်တော်စုမှာ73နာရီအတွင်းတနက်သမား2ဦးရဲ့တီးခြားပစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ချီတန်းရရခဲ့ပြီးတဲ့နောက်လူစုလူဝေးတွင်ပစ်ခတ်မှုတွေရဲ့နောက်ကွယ်ကအကြောင်းရင်းကိုအနာပိုင်တို့ဖော်ထုတ်နေကြပါတယ်။တက်ဆက်ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုပြည်နယ်ဒေတန်မြို့တို့ကရက်စက်တဲ့အကြမ်းဖက်တိုက်ခတ်မှုတွေအတွင်းသေးဆုံးခဲ့ရသူတွေကိုလေးစားမှုအနေနဲ့အစိုးရအဆောက်အုံတွေမှနောက်9ရက်အထိအလံတွေကိုတိုင်တဝက်ရှော့ချလွှင့်ထူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာညွှန်ကြားထားပါတယ်။တရုတ်ပြည်မှာကြီးစီတရခန့်လွှဲပြောင်းရေးဆိုတဲ့အငင်းပွားပွဲဥပဒေမူကြမ်းကိုမကျေနပ်လို့ဟောင်ကောင်မှာဆန္ဒပြနေကြတာအခုဆိုရင်သတင်းကိုပတ်ထဲကိုဝင်လာခဲ့ပြီးတနင်္ဂနွေနေ့ညထုံးကအကြမ်းဖက်ဆန္ဒပြမှုတွေအဓိကယုံနှိမ့်နှင်းတဲ့ရဲတွေကိုရှောင်တိမ့်နိုင်တဲ့နီလန်းတွေကိုစပီးတုံးလာကြပါတယ်။ဆန္ဒပြသူတွေက New Territories ကနေဟောင်ကောင်ကျွန်းအဲ့ဒီကနေတဆင့်စိတ်ကန်းကိုပြန်ဖြတ်ပြီးခေါလွန်မြောက်ဖက်မှာစူဝေးဆန္ဒပြကြတာဖြစ်ပါတယ်ဆန္ဒပြသူတွေဟာသူတို့ရဲ့လုတ်ကင်နိုင်စွမ်းကိုလူမှုကွန်ရက်မီဒီယာတွေကနေတဆင့်ပြသခဲ့ကြပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကထုတ်မယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေအကြောင်းအစဉ်ခန်းစာအပါအဝင်မြန်မာရှိအခုနောက်ဆုံးဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်
တဲ့ရင်ချင်းချက်ကိုမတ်တင်ဟီထိုက်ကတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်။တနင်္လာနေ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့နားဆင်ကြပါရှင်။ကျမအင်ဂျင်နီယာပါ။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.